Welcome to the Voice of America in Burmese.
Mingla ba shin 2016 ခုနှစ်ဒီဇင်ဘာလ16ရက်တောက်ကြနေညပဲ VOA စီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြနေညဘက်သတင်းတွေကိုမအီတန်စင်နဲ့အတူချင်းညာပြီးတော့မှာဖြစ်ပါတယ်။အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဘဲဆူရောက်ကိုမဆိုရည်ရွယ်တော့မှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံလက်ပုံမျိုးကနေလူတွေဘေးလွတ်ရာကိုရွှေ့ပြောင်းပေးနေတာတွေကိုရပ်ဆိုင်းလိုက်တာကြောင့်လူတွေထောင်ထဲချီပြီးတော့ပြိမ့်မိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြိပခါတွေဘောမြမဆိုးရရဲ့ကင်တွယ်ဆောင်ရွက်နေပုံတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကသတိပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားမှာဖြစ်ပါတယ်ဗျာ
။အခုဒီညပိုင်းမှာတော့သတင်းလွှာတွေထဲမှာရခိုင်ပြည်နယ်မောင်းတော့ဒေသမှာတွားရောက်သတင်းယူကြမဲ့သတင်းသမားတွေကိုစတင်တွားခွင့်ပြုပါတော့မရှင်။
နောက်ဒီတွင်ရပြပရဲ့အဲ့မှာဟိုတရင်ယူရယူခဲ့ကြရင်သူတို့ဟိုကြရင်လည်းသူ့ဟာသူယူကြပါတော့မလို့လည်းတရင်ယူအဲ့တော့လည်းနေရတော့ဟိုလိုသူတို့တော့မှာပါတ
ော့သမရယုံဝင်ကြီးဌာနပြောခွင့်ရသူရဲ့ပြောကြားချက်နဲ့ဒူနာဆင်ရမှာပါကချင်ပြည်နယ်အတွင်းကချင်လက်နက်ကင်တပ်နဲ့အစိုးရတပ်တို့ကြားကလက်ရှိတိုက်ပွဲအခြေအနေနဲ့အတူနိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့ဒီအမေရိကန်သမရတည်ရဲ့ကျန်းသစ်စာကျေးဇူးပွဲအခမ်းအနားကိုအကြောင်းကိုလည်းပြောပြပေးသွားမှာဖြစ်ပါတယ်။စီစဉ်နောက်ပိုင်းမှာ Christmas Day လက်ဆောင်တစ်ပုဒ်နဲ့လည်းဖြောပြပေးပါပဲရှင်။ဒီလိုစီစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်ဤတန်စင်တို့ကကြီးညာပါမယ်ရှင
်။စီးရီးယားနိုင်ငံလက်ပုံမျိုးကနေလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေတာတွေရပ်ဆိုင်းလိုက်တာကြောင့်လူတွေထောင်ထဲချီပြီးတော့ပြိမ့်မိနေပါတယ်။လက်ပုံမျိုးတွေကနေလူတွေကိုဘေးလွတ်ရာကိုတည်ဆောင်ပေးနေတဲ့ရင်တန်းတွေနားမှာတောက်ကြံတွေကပောက်ကွဲမှုဖြစ်ခဲ့တဲ့အတန်တွေကိုကြားခဲ့ရပါတယ်။တဘုံနေဘက်ကအစိုးရနဲ့အပြစ်ရဲ့သဘောတူညီမှုကိုချိုးဖောက်ခဲ့တယ်လို့ Syria ဆွေးရပိုင်းသတင်းတွေကဆိုပါတယ်။လူတွေကိုဖိလို့ရဘယ်တော့ပြန်ပြီးရွှေ့ပေးနိုင်မယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေပါတယ်။ဒါပေမဲ့လည်းရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ရွှေ့ပြောင်းကယ်ဆယ်တာတွေပြီးသွားပြီဖြစ်ကြောင်းတဘုံတွေထိန်းချုပ်ထားတဲ့နေရာတွေကနေအမျိုးသမီးနဲ့ကလေးတွေအားလုံးကိုရွှေ့ပြောင်းထားပြီးဖြစ်တယ်လို့လည်းပြောပါတယ်။လက်ပုံမျိုးထဲမှာတော့ခေါင်းမာတဲ့အစွန်းရောက်တင်တဲ့စစ်သွေးကြော်တွေပဲကျန်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနဘက်ကပြောပါတယ်။စီးရီးယားနိုင်ငံမှာတနိုင်ငံလုံးပြစ်ခတ်ရစရေးဖြစ်ပေါ်လာဖို့ရည်ရွယ်တဲ့ညဉ့်ညည်းဆွေးနွေးပွဲအသစ်တွေစတင်နိုင်ဖို့အတွက်ရုရှားနိုင်ငံကတူရကီနဲ့လှုပ်ဆောင်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအစောပိုင်းမှာပြောကြားခဲ့ပါတယ်။ရုရှားသမ္မတအဲ့ဒီဆွေးနွေးပွဲကိုတော့ကာဇက်စတန်နိုင်ငံအက်စတနာမြို့မှာကျင်းပသွားနိုင်ပွဲရှိပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကတော့လက်ပုံမြို့အခြေအနေကိုဆွေးနွေးဖို့အတွက်အရေးပေါ်အစည်းအဝေးကိုတောက်ကြနေ့မှာကျင်းပသွားဖို့ရှိနေပါတယ်ခင်ဗျာ
။အမေရိကန်ရွေးကောက်ခံသမရဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲကာလတုန်းကထောက်ခံမှုပေးခဲ့ကြသူတွေကိုကျေးဇူးတင်ကြောင်းပြသဖို့ကြက်တရီနေ့ကခီးဆက်ရင်းမှာပဲအမေရိကန်သမရဘရက်အိုဘားမားရဲ့ထိတ်တန့်ပြောခွင့်ရပုဂ္ဂိုလ်ကိုလည်းဝေဖန်လိုက်ပါတယ်။ထရမ့်ရဲ့ရည်တည်ချက်အပေါ်ဝေဖန်ခဲ့တဲ့အိမ်ပြတော်ပြောခွင့်ရဂျော့ချ်အာနက်စ်ကိုပန်ဆယ်ဗေးနီးယားပြည်နယ်ဟာရှီစ်မှာလူမှုစုဝေးပွဲအတွင်းမှာထရမ့်ကတုံ့ပြန်ပြောဆိုလိုက်တာပါ။အရေးကြီးတဲ့တာဝန်ယူရတဲ့အိမ်ပြတော်ပြောခွင့်ရသူဟာမမှန်ကန်ကန်သတင်းစကားမပားနိုင်ဘူးလို့ထရမ့်ကဝေဖန်ပြောခဲ့တာပါ။ထရမ့်ကိုယ်တိုင်ဟာလည်းသူ့အတွက်အိမ်ပြတော်ပြောခွင့်ရသူကိုမကြခင်မှာကြီးညာသွားမယ်လို့မျှော်လင့်ရပါတယ်။ဒီချိန်ထဲမှာပဲအစ္စရေးနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဖြစ်အငင်းပွားပွေရာပုဂ္ဂိုလ်တဦးကိုထရမ့်ကရွေးချယ်လိုက်ပါတယ်။ဒေဝါလီခံရတဲ့လုပ်ငန်းတွေအတွက်အကျိုးဆောင်ပေးနေတဲ့ရှိတ်နေဖြစ်သူလက်ရာဆွေရင်ဒေးဗစ်ဖရီမန်ကိုအစ္စရေးဆိုင်ရာသံအမတ်ဖြစ်ထရမ့်ကရွေးလိုက်တာပါ။ဖရီမန်ဟာအစ္စရေးနဲ့ပါလက်စတိုင်းတို့နှစ်ပြည်ရှင်တွဲနေထိုင်နိုင်ရေးအမေရိကန်မူဝါဒကိုဆန့်ကျင်တဲ့သဘောထားရှိသူလည်းဖြစ်ပါတယ်။
အမေရိကန်ရွေးကောက်ပွဲကိုဝင်ရောက်ဆွတ်ဖက်တဲ့ရုရှားအစိုးရပဲဖြစ်ဖြစ်တခြားဘယ်အစိုးရပဲဖြစ်ဖြစ်အမေရိကန်ပြည်ထောင်စုအနေနဲ့အရေးယူသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ပြည်ပနိုင်ငံတစ်ခုကကျွန်တော်တို့ရဲ့ရွေးကောက်ပွဲဂုဏ်သိက္ခာကိုထိခိုက်ပြပြအောင်လှုပ်လာပြီးဆိုရင်ကျွန်တော်တို့အနေနဲ့အရေးယူသွားဖို့လိုတယ်ဆိုတာကတော့တန်တရားဖြစ်စရာမလိုဘူးလို့ထင်ပါတယ်။ကျွန်တော်တို့အနေနဲ့လည်းအရေးယူသွားမှာပါဆိုပြီးတော့သမ္မတအိုဘားမားက NPR သတင်းဌာနနဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ်။ရုရှားနိုင်ငံကကွန်ပျူတာတွေခိုးဝင်တဲ့ hacker တွေဟာပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာ Republican Party က Donald Trump အနိုင်ရအောင်ကူညီဖို့ရည်ရွယ်တဲ့အနေနဲ့ Democratic Party ကကွန်ပျူတာတွေကိုခိုးဝင်ပြီးတော့ Hillary Clinton ရဲ့ရွေးကောက်ပွဲမဲဆက်စည်းရုံးရင်းမှာကတိကောက်ဖြစ်စေနိုင်တဲ့အီးမေးလ်တွေကိုဖြန့်ချခဲ့တယ်လို့ အမေရိကန်ဘုတ်ထောက်လန်းရေးအေဂျင်စီ CIA ကကောက်ချက်ချခဲ့ပါတယ်ဒီလိုကိစ္စတွေဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပါဝင်ပတ်သက်မှုမရှိဘဲဒါမှမဟုတ်သူကိုယ်တိုင်တိုက်ရိုက်မတိဘဲနဲ့ဖြစ်လာစရာမရှိဘူးလို့အင်မီရိုထိတ်တန့်ရာရှိကပြောပါတယ်အမေရိကန်ထောက်လန်းရေးအဖွဲ့တွေထဲမှာဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးအကဲဖြတ်တာတွေလုပ်နေတော့မှဖြစ်ပြီးတော့ဒီကိစ္စမှာဘသူတွေပါတယ်ဘာကြောင့်လုပ်တယ်ဆိုတဲ့အဖြေကိုအတိအကျဖော်ပြထားတဲ့နောက်ဆုံးအစီရင်ခံစာကိုစောင့်နေတယ်လို့လည်းသမ္မတဥပမာက NPR သတင်းဌာနကိုပြောခဲ့ပါတယ်ခင်ဗျာ
ရုရှားပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုနောက်6လထပ်တိုးဖို့ကြာတာရင်းတွေကဘရပ်ဆယ်မြို့မှာကျင်းပတဲ့ထိပ်သီးညီလာခံမှာဥရောပသမ္မတခေါင်းဆောင်တွေကသဘောတူခဲ့ကြတယ်လို့ EU တာဝန်ရှိသူတွေကပြောပါတယ်။ EU ရဲ့ညှိနှိုင်းမှုနဲ့ရှေ့နာခဲ့ပေါ်မေကွန်းထုတ်ဆရာဖြစ်နေချိန်မှာပဲအဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ရဲ့ခက်ခဲတဲ့နှစ်တစ်နှစ်အဆုံးသတ်ခံနည်းမှာကျင်းပခဲ့တဲ့တရက်ကြာအစည်းအဝေးကိုတော့ကြာတာရင်းတွေနောက်ပိုင်းအထိကျင်းပခဲ့ပါတယ်။ရုရှားပေါ်ပိတ်ဆို့မှုဆက်ထားဖို့ဆုံးဖြတ်ချက်ဟာအံ့ဩစရာတော့မကောင်းပါဘူး။ဒီတစ်ပတ်အစောပိုင်းတုန်းကဂျာမန်ဝန်ကြီးချုပ်အန်ဂျယ်လာမာကဲနဲ့ပြင်သစ်သမ္မတဖရန်ဆွာအိုလွန်တို့တွေ့ဆုံပြီးတော့ယူကရိန်းရေးနဲ့ပတ်သက်လို့ဘယ်လာရုစ်နိုင်ငံမင်းစ်မြို့မှာရရှိထားတဲ့သဘောတူညီချက်ကိုရုရှားနိုင်ငံကလိုက်နာဖို့ပြက်ကွက်နေချိန်မှာပဲရုရှားပေါ်တန်ခတ်ပိတ်ဆို့မှုသက်တမ်းတိုးဖို့ထောက်ခံမယ်လို့ပြောခဲ့ပါတယ်။ဂျာမနီနိုင်ငံပါဝင်ဥရောပကရင်းနှီးမြှုပ်နှံသူတွေနဲ့ဆွဲအင်ဆိုင်ရာစီးပွားရေးလုပ်နေသူတွေကတန်ခတ်မှုတွေကိုရုတ်သိမ်းပေးဖို့ဖိအားတိုးပေးနေချိန်မှာပဲအခုလိုဆုံးဖြတ်ချက်ထွက်လာတာပါ
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24ကီလိုဟတ်စ်1239ကလိုင်းဒိုမီတာ25ကီလိုဟတ်စ်1196ကလိုင်းဒိုမီတာ32ကီလိုဟတ်စ်932ကလိုင်းဒိုမီတာ57ကီလိုဟတ်စ်585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190ကီလိုဟတ်စ်1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ွေကနေတောက်ကြညာပဲမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြဿနာတွေပေါ်မြန်မာစိုးရရဲ့ချင်းကပ်ကင်တွဲဆောင်ရွက်ပုံတွေဟာတံပြန်အကျိုးဆက်တွေဖြစ်လာနိုင်တယ်လို့လူခွင့်ရေးကော်မရှင်နာမင်းကြီးဇာယီရာယက်အယ်ဟူစိန်ကဒီကနေ့မှသတိပေးလိုက်ပါတယ်
။ The High Commissioner today warns that the government of Myanmar warns the government of Myanmar that it's short-sighted.counterproductive and even callous
ရခိုင်ပြည်နယ်မြောက်ပိုင်းကထိခိုက်မှုတွေအစိုးဆုံးဖြစ်သွားတဲ့နေရာတွေကိုတိကျလွတ်လပ်တဲ့လေလာဆောင်ကြည့်အဖွဲ့တွေကိုတွားရောက်ဖို့ခွင့်မပြုတာအပါအဝင်ဒီပြဿနာအပေါ်မှာမြန်မာအစိုးရရဲ့ချင်းကပ်ဖြည့်ရှင်းမှုတွေဟာမြန်မာနိုင်ငံရဲ့ဒေတာတွေမှာပါစိုးရိမ်စရာကောင်းတဲ့တံပြန်အကျိုးဆက်တွေဖြစ်လာနိုင်တယ်လို့လူခွင့်ရေးကော်မရှင်နာယုံပြောခွင့်ရကပြောသွားတာဖြစ်ပါတယ်ဆိုရတဲ့လူခွင့်ရေးချိုးဖောက်မှုတွေလောက်ကြံဖန်တီးနေတယ်ဆိုပြီးပြောဆိုနေတာကလောက်ကြံဖန်တီးပြောနေတာဖြစ်တယ်ဆိုပြီးထက်လဲလဲပယ်ချနေတာနဲ့တိကျလွတ်လပ်တဲ့လေးလာဆောင်ကြီးရဲ့အဖွဲ့တွေကိုခွင့်မပြုတာကနိုင်ငံတကာလူခွင့်ရေးဥပဒေအောက်မှာအစိုးရတရလိုက်နာရမယ့်တာဝန်တွေကိုလစ်လျူရှုလိုက်တာဖြစ်သလိုလူခွင့်ရေးချုပ်ဖောက်ခံရသူတွေကိုလည်းစော်ကားလိုက်တာဖြစ်တယ်လို့သူမကပြောပါတယ်တစ်ဆက်တည်းမှာပဲအောက်တိုဘာ9ရက်နေ့ကလက်နက်ကန်အကြမ်းဖက်အဖွဲ့တွေကနေကြားဆောင်ရဲတပ်ဖွဲ့ရဲ့ရဲကင်းစခန်းကိုတိုက်ခိုက်တာအပါအဝင်နိုမာ12ရက်နေ့ကမြန်မာစစ်တပ်အရာရှိတဦးတပ်ခံလိုက်ရတာနဲ့ပတ်သက်ပြီးတော့လည်းသူ့အနေနဲ့ပြက်ပြက်သားသားပြစ်တင်ရှုတ်ချတယ်လို့လည်းပြောပါတယ်မြန်မာဆိုရဘက်ကတော့ဒီကိစ္စတွေပေါ်မှာတရားဥပဒေနဲ့အညီဆောင်ရွက်နေတယ်လို့တောက်လျှောက်တုံ့ပြန်ပြောဆိုခဲ့ပါတယ်လာမယ့်ရက်တွေအတွင်းမှာတော့ပြည်တွင်းပြည်ပကသတင်းမီဒီယာတွေကိုရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရရဲ့လုံခြုံရေးစောင့်ရှောက်မှုအစီအစဉ်နဲ့သတင်းယူခွင့်ပေးသွားမှာဖြစ်တယ်လို့မြန်မာဆိုရကဒီကနေ့မှပဲကြေညာခဲ့ပါတယ်ခင်ဗျာ
ပရရှားသမ္မတဗလာဒီမီယာပူတင်ဟာဒုတိယကမ္ဘာစစ်ပြီးဆုံးချိန်ကလေးကနိုင်ငံအကြားတရားဝင်ငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ရေးမှာအဟန့်တားဖြစ်နေတဲ့နေမြေအငင်းပွားမှုပြဿနာကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့နှစ်ရက်ကြာတွေ့ဆုံဆွေးနွေးဖို့ဂျပန်နိုင်ငံကိုရောက်လာခဲ့ပေမဲ့ထူးထူးခြားခြားဘာရလက်မှတ်မရပဲခီးစဉ်ဆုံးသတ်ခဲ့ရပါတယ်ဂျပန်အနောက်တောင်အရက်ကရေပူစမ်းအပန်းဖြေစခန်းမှာတွေ့ဆုံစကားပြောပြီးနောက်တနေ့တောက်ကြနေမှာတော့ခေါင်းဆောင်နှစ်ယောက်ဟာတိုကျိုမြို့မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။မြို့တော်မှာတော့အမျိုးသားရေးဝါဒီဆန္ဒပြသူတွေကိုထိတ်တီးအစည်းအဝေးကျင်းပတဲ့နေရာနာမကန့်နိုင်အောင်ရဲတွေကဆောင်ရွက်ခဲ့ရပါတယ်။ဒုတိယကမ္ဘာစစ်အပြီးမှာဆိုဗီယက်တပ်ဖွဲ့တွေရဲ့တိမ့်ပိုက်မှုတွေကြောင့်ဒေသခံဂျပန်18,000နေရဲစွန့်ခွာခဲ့ရတဲ့ပစိဖိတ်နောက်ဘက်ကတောင်ကူရီလ်ကျွန်းတွေကိုပြန်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာပါ။ကျွန်းတွေပိုင်ဆိုင်မှုအပေါ်အငင်းပွားမှုတွေကြောင့်ဒုတိယကမ္ဘာစစ်နောက်ပိုင်းမှာနှစ်ဖက်ကြားငြိမ်းချမ်းရေးသဘောတူညီချက်မရဘဲဖြစ်ခဲ့ရပါတယ်။
ဖိလစ်ပိုင်ဆိုရအဖွဲ့ဝန်ကြီးတာဝန်ကနေဒုသမ္မတနှုတ်ထွက်လိုက်တာကြောင့်မွေးစေဝါသုံးဆွဲသူတွေကိုတေလောက်တဲ့အထိဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေနေနေတဲ့အပေါ်မှာစန့်ကျင်တာတွေပို့ပြီးတော့ လှုပ်လာဖို့ရှိနေပါတယ်ဒါပေမဲ့လက်တွေ့မူဝါဒအပိုင်းမှာတော့တိတ်ပြီးတော့အပြောင်းလဲဖြစ်လာမယ်လို့မြင်ဆပါဘူးသမဒူတာတေကသူမကိုအစိုးရအဖွဲ့အစည်းအဝေးတွေမတက်ရောက်ဖို့ပြောကြားခဲ့ပြီးတဲ့နောက်ဖိလစ်ပိုင်ဒုသမ္မတလန်နီရိုဘရီဘိုဟာအိုးအိမ်ဝန်ကြီးယာဒူးကနေအခုလအတွင်နှုတ်ထွက်သွားခဲ့တာပါသမဒူတာတေရဲ့မူရစေရောင်းဝယ်သုံးဆွဲသူတွေပေါ်နေနေနေရာတွေပေါ်မှာလည်းသူမကဝေဖန်လာခဲ့တာဖြစ်ပြီးတော့ဒီနေနေမှုတွေအတွင်းမှာလူ 9,000 လောက်တည်ဆုံးခဲ့တယ်လို့သူမရဲ့ဒုသမ္မတယုံကခန့်မှန်းပါတယ်သူသမရမဖြစ်ခင်တပောင်မျိုးရဲ့မျိုးတော်ဝင်ဖြစ်နေ22နှစ်ကြာလောက်ခဲ့စဉ်အတွင်းသူကိုယ်တိုင်လူတွေကိုတတ်ခဲ့တယ်လို့တင်းလာနေကပြုလုပ်တဲ့စီဝါရေးဖိုရမ်တစ်ခုမှာသမရဒူတာတေကပြောပါတယ်ဖိလစ်ပိုင်နိုင်ငံမှာအာနာချင်းဝင်ရှာညိတဲ့အနေနဲ့သမရနဲ့ဒူသမရတွေကိုတီးကြစီရွေးကောက်တင်မြောက်ကြတာဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံကအလို့ရှိဆုံးပုဂ္ဂိုလ်တယောက်ဟာဘုံလုံရမှာကျွမ်းကျင်တဲ့ကွန်ပျူတာပညာရှင်တယောက်ဖြစ်ပြီးတော့စီးရီးယားမှာရှိတဲ့ IS တပ်ဖွဲ့တွေနဲ့ပူးပေါင်းပြီးတော့အခုတခါမှမွေးရမြေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်အောင်ညွှန်ကြားနေတယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာမွေးဖွားခဲ့တဲ့ဘာရူမ်နိုင်မ်ဟာအင်ဒိုနီးရှားနိုင်ငံမှာမတိမငြိမ်ဖြစ်အောင်အကြမ်းဖက်တိုက်ခိုက်မှုတွေကြံစီမှုတွေနဲ့ဆက်နွယ်နေတယ်လို့အာဏာပိုင်တွေကပြောပါတယ်။စစ်သွေးကြွအဖွဲ့ကမြို့တော်အဖြစ်ခြေစိုက်ထားတဲ့စီးရီးယားနိုင်ငံရာကာမြို့က IS တွေကြားမှာရေးပန်းစားတဲ့ Telegram ကြီးတဲ့ application ကိုအသုံးပြုပြီးတော့အင်ဒိုနီးရှားနိုင်ငံက IS အဖွဲ့ရဲ့စစ်စင်ရေးတွေကိုညွှန်ကြားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေကြောင်းကိုလည်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဂျာကာတာမြို့တော်မှာဖော်ထုတ်နိုင်ခဲ့တဲ့ဘုံပေါက်ခွဲဖို့ကြံစီမှုကိုနောက်ကွယ်ကကြိုးကင်သူကဒီအသက်33နှစ်အရွယ်နိုင်ဖြစ်တယ်လို့ဆွဆွဲထားတာပါမြို့တော်ကထင်ရှားတဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့စီစဉ်နေစမှာအသေးခံဘုံခွဲမဲ့သူဖြစ်တန်တရာရှိသူအမျိုးသမီးတဦးနဲ့ IS အဖွဲ့ကိုထောက်ခံသူတယောက်တို့ကိုဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်
နာဇီကောင်းဆောင်အက်ဒော့ဖ်ဟစ်တလာမွေးခဲ့တဲ့အိမ်ကိုသိမ်းယူဖို့ဩစတြေးလျဆိုရကသဘောတူလိုက်ပြီးတော့အဲ့ဒီအိမ်ကိုမဖျက်ဘဲနဲ့ပရဟိတလုပ်ငန်းတစ်ခုအဖြစ်ခြေစိုက်ဖို့အတွက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဩစတြေးလျပြည်တိုင်းဝန်ကြီးကအဲ့ဒီအိမ်ပိုင်ရှယ်စီကနေသိမ်းယူဖို့အစိုးတင်သွင်းခဲ့တာကိုလွှတ်တော်မတ်တွေကတခဲနဲ့ထောက်ခံခဲ့ကြပြီးနောက်တရက်ကြာမှဩစတြေးလျဆိုရကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်ခင်ဗျာ
2016ခုနှစ်ဒီဇင်ဘာလ16ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မအီတန်စင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်မောင်တော်ဒေသကအခြေအနေမှန်တွေကိုသိခွင့်ရဖို့အတွက်ပြည်ပခဖြစ်နေတဲ့ဒေသမှာရှေ့လာမဲ့သတင်းပတ်ထဲသတင်းယူနိုင်ဖို့ပြည်တွင်းပြည်ပသတင်းဌာန73ခုကိုမြန်မာအစိုးရကသွားခွင့်ပြုလိုက်ပြီးဖြစ်ပါတယ်။နေကြားဆောင်ရဲစခန်းတွေအော်တိုဘားလာတဲ့အကြမ်းဖက်တိုက်ခိုက်ခံရပြီးစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့နေမြေရှင်းလင်းရေးအတွင်းလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကဆွဆွဲဝေဖန်တာတွေထွက်ပေါ်လာပြီးအခုလိုကွင်းစင်သတင်းယူခွင့်ပေးလိုက်တာပါ။ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါရှင်။
မောင်နှံဒေသကအကြမ်းဖက်တိုက်ခိုက်ခံရမှုအခြေအနေနဲ့နေမြေရှင်းလင်းရေးအခြေအနေတွေကိုကွင်းစင်သတင်းယူနိုင်ဖို့နိုင်ငံပိုင်ရုပ်သံသတင်းဌာနတွေအပါအဝင်အခြားလွတ်လပ်တဲ့ပြည်တွင်းပြည်ပသတင်းဌာန73ခုကိုဒီဇင်ဘာလ19ရက်ကနေ22ရက်နေ့ထိစစ်တပ်ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အတူမြေပြင်မှာသတင်းယူခွင့်ပေးသွားမယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစော်ထီက VOA ကိုပြောပါတယ
်။အဓိကသွားတဲ့ journalist တွေလေးရနေခြင်းမို့အစိုးရကံတော်ပိုင်းနောက်ရဲတပ်ဖွဲ့ပိုင်းဒါကညီငယ်ဆိုးရပါအဲ့ဒါလေးကိုတော့ကျွန်တော်တို့ညှိနှိုင်းပြီးတော့ဖိလုံးမဲ့အခွက်အတွက်ဘယ်နည်းပင်နေရာဘယ်နည်းပင်နေရာပြောပြီးတော့မှရမှာဟိုအကြမ်းဖက်တဲ့ခံမှုဖြစ်ပြီးတော့ဆက်ဆက်တစ်စင်နေရှင်းနေတဲ့မောင်တော်ကိုအဓိကမောင်တော်စေတာပေါ့နော်အဲ့ဒီနေရာမှာတော့တွားလို့ရတဲ့နေသားမှာမပြီးတော့ပါပေါ့နော
်ပြည်တွင်းပြည်ပသတင်းဌာနတွေကိုမောင်တော်ဒေသမှာအခုလိုသတင်းယူခွင့်ပေးတာဟာဒါပထမအဦးဆုံးအကြိမ်လည်းဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းနေပြည်တော်ရှင်းလင်းရေးစစ်ဆင်မှုအတွင်းတရားဥပဒေမဲ့တပ်ဖြတ်တာအမျိုးသမီးတွေပေါ်အာဏာကျင့်တာရွာတွေကိုမိရှုဖျက်ဆီးတာစတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတွေကကျူးလွန်နေတယ်ဆိုပြီးနိုင်ငံတကာအစိုးရတချို့နဲ့လူအခွင့်အရေးအဖွဲ့တွေကစွပ်စွဲဝေဖန်ပြစ်တင်တာတွေပေါ်ထွက်ခဲ့ပြီးနောက်မြန်မာအစိုးရကမောင်းတော်ဒေသမှာအခုလိုသတင်းယူခွင့်ပေးလိုက်တာဖြစ်ပါတယ်အခုလိုလုံခြုံရေးတပ်ဖွဲ့ဝင်နေတဲ့အတူသတင်းသွားယူရမှာဖြစ်ပေမဲ့တပ်မတ်နေမြေတွေကိုရောက်တဲ့အခါမှာလွတ်လွတ်လပ်လပ်မေးမြန်းခွင့်ပေးထားတယ်လို့ဦးစော်ထီကပြောပါတယ်
ဒီလိုရပြီးပါရဲ့အဲ့မှာဟိုတရင်ယူနေယူတဲ့ခါကျရင်သူတို့ဟိုကြရင်လည်းသူ့ဟာသူယူကြပါတော့နော်လွတ်လွတ်လပ်လပ်တရင်ယူအဲ့သွားတဲ့နေရာတော့ဟိုလိုအတူတူသွားမှာပါတော့တယ်သွားတယ်သွားအဲ့လိုတော့ဒီသွားမှာသူတို့မေးတာများတာသူ့ရဲ့ဟာတော့ဟိုမီဒီယာမူဝါဒနဲ့သူ့ဟာသူလုပ်ကြမှာပေါ့အဲ့လို
အခုလိုမောင်နှောဒေသကိုသွားမဲ့ပြည်တွင်းပြည်ပတရင်ဌာန73ခုကိုတော့ပညာရေးဝန်ကြီးဌာနတရင်နဲ့စာနယ်ဇင်းလုပ်ငန်းအထွေထွေမန်နေဂျာဦးရဲနိုင်ကဦးဆောင်ပြီးသွားရောက်မှာဖြစ်ပါတယ် မောင်တော်ဒေသသတင်းနဲ့ပတ်သက်လို့ပြည်တွင်းသတင်းချန်နယ်တွေကလည်းတွားရောက်သတင်းယူခြင်းပေမဲ့လုံခြုံရေးအကြောင်းပြချက်အရဘယ်သူမှသတင်းယူခွင့်မရခဲ့ပါဘူး။လောလောဆယ်သတင်းဌာန73ခုသာဖိတ်ခေါ်ရတဲ့အကြောင်းနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးဌာနဒုတိယအမြဲတမ်းအတွင်းဝန်ဦးမျိုးမြင့်မောင်ကရှင်းပြပါရယ်
73ပါဝင်တဲ့အဖွဲ့မှာကျွန်တော်ကြီးကြပ်တဲ့လူပါမယ်။အပြီးလို့ရှိရင်ကျွန်တော်ပြည်တွင်းပြည်ပမီဒီယာတွေပါမယ်။အပြီးလို့ရှိရင်လည်းကျွန်တော်တို့ရဲ့ဟိုနိုင်ငံပိုင်တွေအဆင်ကျွန်တော်မြမသတင်းစင်ပြည်တွင်းအပါမယ်။အပြီးရင်ကျွန်တော်တို့ international မြမ international TV ဒါမျိုးတွေပါမယ်ပေါ့နော်။အဲတော့ကျွန်တော်ဦးစီးဦးဆောင်ပါဝင်စုစုပေါင်းဒီက73ဦးပါဆရာ။နောက်တစ်ခုကဘယ်လိုရွေးချယ်ရလဲဆိုတော့တာမန်အဖြစ်ကတော့ဒါအကုန်လုံးကသွားကျင်ကြတဲ့နေရာဖြစ်တယ်။အဲ့ဒီမင်းလေကျွန်တော်တို့ကအခုလက်ရှိအခြေအနေနဲ့ကျွန်တော်တို့ရဲ့ကန့်တတ်ချက်နဲ့ကျွန်တော်တို့လုပ်နိုင်တဲ့ဥစ္စာတွေပေါ်မူတည်ပြီးတော့တပိုင်းတနိုင်လေးကျွန်တော်တို့စီစဉ်ခြင်းဖြစ်ပါတယ်။အဲ့ဒီစီစဉ်တာဆိုတော့ဘယ်ချက်တင်နေတော့ကိုက်ညီလို့ပါသွားတယ်ဘယ်ချက်တင်နေတော့မကိုက်ညီလို့ကျန်ခဲ့ရဆိုတာမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့လည်းအခုလက်ရှိဒီရတဲ့အချိန်လေးတုန်းမှာတင့်တော်နိုင်တဲ့ဥစ္စာမျိုးလေးတွေကိုကျွန်တော်တို့ကကောက်နှုတ်ပြီးတော့ခေါ်သွားတဲ့သဘောမျိုးပါခင်ဗျာ
။အခုတစ်ခါမောင်တော်သတင်းယူတဲ့အဖွဲ့ထဲမှာပြည်ပအတန်းလွှင့်ဌာနတွေဖြစ်တဲ့VOA, BBC, RFA စတဲ့ဌာနတွေမပါဝင်ဘူးလို့ဦးမျိုးမြင့်မောင်ကပြောပါတယ်။အစိုးရကအခုလိုသတင်းယူခွင့်ပြုပေမဲ့လည်းမောင်နှောဒေသကိုသတင်းသွားယူရမှာအခက်အခဲတချို့ရှိနိုင်တယ်လို့သတင်းယူမဲ့အဖွဲ့ထဲမှာပါတဲ့ CNB ပြည်တွင်းရုပ်သံသတင်းဌာနအက်ဒီတာချုပ်ဦးစီသူအောင်မြင့်ကပြောပါတယ
်။ရောက်တဲ့နေရာတွေမှာဟိုဘက်အုပ်စုဒီဘက်အုပ်စုအဲ့လိုမျိုးတွေရှိနေတဲ့အနေအထားမျိုးမှာဟိုဘက်ကကိုလွတ်လွတ်လပ်မေးခွန်းလို့ပါလို့အဲ့လိုတော့ရမယ်လို့တော့ဟိုထင်ပါတယ်အဲ့ဒါတော့။ဒါပေမဲ့အခက်အခဲတွေကတော့မရှိနိုင်လဲဆိုလုံခြုံရေးကိစ္စအခက်အခဲရှိနိုင်တယ်အဲ့ဒီမှာကဗမာစကားတော့မတတ်တဲ့လူတွေကအများစုဆိုတဲ့ခါကျတော့ဗမာစကားအခက်အခဲရှိနိုင်တယ
်အော်တိုမာလာတဲ့အကျန်းဖက်တိုက်ခတ်ခံရပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းလူအခွင့်အရေးချိုးဖောက်မှုမရှိရအောင်စနစ်တကျစီကံနဲ့ညွှန်ကြားလှုပ်ဆောင်နေတယ်လို့မြန်မာအစိုးရကပြောပေမဲ့ဒေသခံမွတ်စလင်တွေရဲ့နေအိမ်မီးရှို့ခံရတာတွေကိုဂျိုးဒုဓာတ်ပုံတွေနဲ့တဝပြည်ပရောက်အဖွဲ့အစည်းတချို့ကကုလသမဂ္ဂနဲ့နိုင်ငံတကာကိုတိုင်ကြားခဲ့တာကြောင့်နိုင်ငံတကာကလည်းအဲ့ဒီဒေသကိုလွတ်လပ်စွာသွားရောက်စစ်ဆေးခွင့်ပေးဖို့တောင်းဆိုခဲ့မှုပါတယ်။အခုနောက်ဆုံးမှလည်းကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးဇာယီရာအဲအယ်ဟူစိန်ကရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေဟာကျေနပ်စရာမရှိဘူးလို့ဒီကနေ့တောက်ကြနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်စူးစီးတင်ပြခဲ့တာပါရှင်။အခုကချင်ပြည်နယ်ဘက်ကိုအလှည့်ပေးပါဦးမယ်။ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်ဇာနာကတပ်စခန်းတွေနဲ့စွန်ပရာဘွန်မန်စီစတဲ့မြို့နယ်ဘက်က KIA တပ်စခန်းအနည်းဆုံး၄-၅နေရာလောက်ကိုအစိုးရတပ်မတော်ကလေတပ်ကိုပါအုံပြုပြီးဒီကနေ့မနေ့ပိုင်းကစပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ကချင်ပြည်နယ်အတွင်းအခုလိုထိုးစစ်တွေစတင်လိုက်တဲ့အတွက်စစ်ပွဲတွေပြန်လည်ပြင်းထန်လာမှနဲ့ညီကြားရေးလုပ်ငန်းစဉ်ထိခိုက်မှာကိုပြည်သူတွေနဲ့ညီကြားရေးအကျိုးဆောင်အဖွဲ့တွေကစိုးရိမ်နေကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်အတွင်းမြမစစ်တပ်ကထိုးစစ်တွေကိုဒီကနေ့မနေ့အစောပိုင်းကစတင်လိုက်တာဖြစ်ပါတယ်လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေကိုကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥရမိုင်ခွန်ကြားကအခုလိုပြောပါတယ
်ဒီနေ့တနအီကျော်လောက်ကနေပြီးတော့မှအဲ့ဒီလိုက်စာနီးတော့မှရှိခဲ့တဲ့တိုင်းကိုတော့28တော့28တော့ပေါ့လေအဲ့ဒီနေရာမှာရတော့လက်မရှိဒီနေ့ဖြစ်တယ်နောက်ပြီးတော့မနေ့ပိုင်း9နာရီကျော်လောက်မှာတော့ကြီးတော်နဲ့လိုက်ဖောက်မှာတွေကကြက်လီနေနဲ့နောက်တော့ရှိပြီကွာကျွန်တော်တို့ကြည့်တော့ဒီကနေတွေ့နေရတဲ့ဆက်သွားကြတော့မှတပ်ပစ်ပြန်ချန်လာတာပေါ့လေ။နောက်ပြီးကိုတမဟာတဲ့ဟိုတရင်ဒီအဲ့ဒီနေရာမှာတို့အမှလူနဲ့ဖြစ်တာတော့လက်လက်ရှိဖြစ်တာတော့အခုဖြစ်နေဆိုတာကြားရတယ်ဗျာကွာ။တမဟာတဲ့ဆိုတာစံပြဘုံတမအမျိုးရယ်ကိုကြည့်ကြည့်ကြတော့ဖြစ်နေတယ်ဗျာကျွန်တော်လည်းစိတ်ပေါ့လို့လောက်ရမှာလည်းမသိ
ဒီတိုက်ခိုက်မှုဟာ KIA အပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့၄ဘွဲ့ကရှမ်းပြည်နယ်အရှေ့မြောက်ဒေသကိုထိုးစစ်ဆင်ခဲ့ပြီးတဲ့နောက်ကချင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်ကပြန်လည်ထိုးစစ်ဆင်တဲ့တိုက်ခိုက်မှုလည်းဖြစ်ပါတယ်ထိုးစစ်တွေကြောင့်ပြည်ပခန့်တွေပုံပိုကြီးထွားလာမှာကိုစိုးရိမ်ကြောင်းလည်းဥလမိုင်ခွန်ကြားကဆက်ပြောပါတယ
်အခုဒီခါတိုင်းကြတော့ဒီစခန်းတစ်ခုနခုလောက်ပဲအေးဒီမေးတိုက်တာရှိတယ်အခုက3-5နေရာရှိနေတယ်အဲ့ဒီနေရာကိုတောက်လျှောက်ပေါ့တပိတ်သေးပေါ့လေဒီနေရာဆောက်ဒီနေ့ကဆက်ပြီးတော့အမှသူစစ်စင်တိုက်ခိုက်နေတာကျွန်တော်စားသိနေရတယ်ကြာအဲအခုဒီလိုသာဆက်ဖြစ်မယ်ဆိုရင်တော့ဒီရှေ့အတွက်တော့ကျွန်တော်တို့အများကြီးစိုးရိမ်ကြရှိကြပေါ့လေဟိုဘက်ကလည်းဒီဟိုဘက်ကလည်းပဲအဲခုခံစစ်ကနေပြီးတော့မှအစံပြန်စစ်တွေပါညာလက်ဖြစ်လာနေဆရာအကြောင်းတွေတော့အများကြီးရှိတာလေဒါအဲ့ဒါကြောင့်ကျွန်တော်တို့ကအများကြီးစိုးရိမ်နေဆရာအဲ့ဒါလည်းပေါ့ဗျာ
အခုန ောက်ဆုံးထိုးစစ်တွေနဲ့ပတ်သက်လို့မြန်မာတမ်ရော်ဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌလည်းဖြစ်အရင်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာတူးကြကတော့သူ့အမြင်ကိုအခုလိုပြောပါတယ်။ကျောင်း
တက်လာသူစစ်မရတော့အပြာလာတဲ့ကွေးတော်ဖြစ်လာ။ဘာလို့လဲသူ့ကိုကာကွယ်တဲ့နေနဲ့တော့ထိုက်တာပါလေ။ကျွန်တော်ကအတိတ်ကတော့ဒီသူစစ်ရတော့ရည်ကြီးတယ်။ဒါဒီအရမ်းသူစစ်စစ်တာမရဘူးဆိုတော့လည်းတာမန်သူစစ်စစ်ပြန်စစ်တယ်။အချင်းရပြန်လာဖြစ်လာလို့ရှိတော့တဲ့ကွေးတော်ပုံပြီးညပြလာတယ်။ပုံပြီးပြင်းထန်လာတယ်။အဲ့ဒီသဘောတော့ရှိတာပါ။အဲ့ဒါဟိုသူစစ်မရတော့ညီညာရဲ့လာလာတော့တော်တော်လေးရင်းနေစရာဖြစ်တယ်လေ။
ပြည်ရင်းငင်းချရေးတိဆောက်ဖို့အတွက်ဆိုရင်အ ਨੇ ဆုံးယာယီအပြစ်ခတ်ရက်စဲရေးကိုကြီးညာဖို့လိုအပ်ပဲလို့လဲသုံးသပ်ပြောဆိုပါတယ်
။အခုကျွန်တော်ကအခုလက်ရှိစစ်ပွဲရအများရက်စဲရှင်နေကြ။စစ်တရားစုပြန်တော့သူပြအစည်းအဝေးလည်းပြီးလာပြီလေ။အဲဒီပြန်တော့ဆက်ကုန်စီကြလာမှရှင်းပါလာဘူး။အဲအဲ့မှာလည်းအလုံးပါဝင်ရလိုအပ်တယ်။ကျွန်တော်ဒီအလုံးပါဝင်ရဖြစ်ဖို့ဆိုလို့ရှိရင်ဒါအခုအပြည့် NCL မှာမထိုးသေးတဲ့အဖွဲ့ကြီးတွေကပါဝင်ပါဘူး။แต่เนี่ยมันทูลาออฟโลชั่นนะอันนี้ส่วนเสียอ่ะยายีพิษัยเสียเยอะกว่าเจญาทาบรมอ่ะแล้วเจญาทาบรมอ่ะที่ตัวเปาะมาชินิบรมอ่ะอะกูดิเอ็นซีแล้วมันไม่ทูลได้อ่ะเพื่อนซีเนี่ยแล้วมันทูลไว้มันต้องอย่างแล้วลงไปมาดาเนี่ยเสร็จเนี่ยสุดเป็นตรงที่อ่ะซีไว้มาอารมณ์อย่างสุดแล้วลงไปว่าครับ
ပြီးခဲ့တဲ့လ20ရက်နေ့က KIA အပါအဝင်ပလောင်ကိုးကန်းတဲ့ရခိုင်လက်နက်ကိုင်တပ်ပေါင်းစုတွေကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုတ်ခိုင်ဒေသမှာအနည်းဆုံး17နေရာလောက်ကိုတနေ့တည်းတိုက်ခိုက်ခဲ့ပါတယ်။ဒီလိုတိုက်ခိုက်တာဟာအစိုးရတပ်မတော်ဘက်ကကချင်ပလောင်စတဲ့ဒေသတွေမှာထိုးစစ်ဆင်နေတဲ့အတွက်တံပြန်တိုက်ခိုက်တာလို့လဲတိုင်းရင်းသားလက်နက်ကိုင်တွေဘက်ကသတင်းထုတ်ပြန်ပါတယ်။တိုက်ခိုက်ဆုံးရှုံးမှုမြင့်မားခဲ့တဲ့ဒီတိုက်ပွဲဟာဒီကနေ့ထိလည်းငြင်းအေးသွားတာမရှိသေးပဲကြိုးကြားတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပြီးဒီကနေ့မှာတော့ကချင်ပြည်နယ်အတွင်းကိုအစိုးရတပ်မတော်ဘက်ကထိုးစစ်တွေစတင်လာတာဖြစ်ပါတယ်။ဒီဇင်ဘာလ2ရက်နေ့ကတော့တရုတ်ပြည်ကိုရောက်ရှိနေတဲ့မြန်မာငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်တွေနဲ့တိုင်းရင်းသားမဟာမိတ်အဖွဲ့တွေတွေ့ဆုံဖို့တရုတ်အစိုးရကစီစဉ်ခဲ့ပေမဲ့နှစ်ဖက်ညှိနှိုင်းမှုမပြေလည်တာကြောင့်တွေ့ဆုံဆွေးနွေးနိုင်တာမရှိခဲ့ပါဘူး။
ကချင်ပြည်နယ်မှာတိုက်ပွဲဖြစ်နေတဲ့အခြေအနေကိုစုံစမ်းရသမျှစူးစီးပြီးကိုမိုးစောတင်ပြသွားတာပါ။မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဒီမှာပဲရန်နာပြီးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်ရှင်။အမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီစနစ်မှာထင်ရှားတဲ့ဝိသေသတစ်ခုကတော့တာဝန်ကအနားယူရမဲ့သမ္မတတဦးကနေယာရုစက္ကံမဲ့သမ္မတအစ်ကိုငိမ့်ချန်းစွာတာဝန်လွှဲပြောင်းပေးအပ်တာပဲဖြစ်ပါတယ်။သမ္မတအစ်ရဲ့ကျန်းသစ္စာကျိန်ဆိုခွဲခန္ဓာကိုတော့တကဘာလုံးရုပ်မြင်သံကြားကနေပြီးတော့ကြည့်ရှုနိုင်မဲ့စစ်ရေးပြခန္ဓာတွေနဲ့တူသမ္မတရုံးဆိုင်ရာဝါရှင်တန် DC မှာနှစ်နဲ့ချီအတိုက်အတိုက်ပြင်ဆင်ကြရပါတယ်။စစ်ဖက်ဆိုင်ရာခေါင်းဆောင်တွေကလည်းရှစ်နှစ်ဆန်းကြာရင်ခန္ဓာကျင်းပမဲ့ဝါရှင်တန် DC တဝိုက်လုံခြုံရေးတွေကြွတင်ပြင်ဆင်နေကြတဲ့အကြောင်း Arash Arabadet Basadi ရဲ့သတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပါမယ်ရှင်။
ဝါရှင်တန် DC ရဲ့ပုံစံလိုမြေပုံတစ်ခုကိုချပြီးတော့58ကြိမ်မြောက်အမေရိကန်သမ္မတကျန်းသစ္စာကျင်းဆိုပွဲအခမ်းအနားမှာချီတက်ကြမဲ့အစီအစဉ်အတွက်နိုင်ငံတော်ဝန်လုံးကတာဝန်ရှိသူတွေပြင်ဆင်နေကြတာပါ။အမေရိကန်မရိန်းတပ်ဖွဲ့ကလူကတ်စ်ဟာနန်ဒက်စ်ကတော့အချိန်တို့အတွင်းလှုပ်ရှားရှိရာတွေကိုပြပြအောင်လုပ်နေရတယ်လို့ခုလိုဆိုပါတယ်
။ It's a lot of moving parts.You know, we've got a fairly condensed space where we're working on the Capitol grounds and a fairly
Those are ya de bong ni ba. A chain tu tu twin Capitol Hill ga jet jet tat tat niya ma. A season ni a long go a pi tat nai aw season ya da ha. Show mwe ma shi de sit sin ye de khu lo ba be.
A san le jin mo tong tha de a lya 18 meter an an 12 meter shi de Washington myo mye bon ma ro si tan let le ja mae lan chang ne sit tat bo ne pi ne a ya shi re pu paw ne ya yu ya mae ni tha re pya tha ba de.အမေရိကန်ကြီးတက်ကအာရွန်လော်ဗလီကတော့ကျန်းသစ္စာကျင်းစုပွဲအခမ်းအနားအတွက်ပြင်ဆင်မှုတွေမှာပါဝင်ရတဲ့အတွက်အကူအညီနေပါတယ်
။ We're actually thrilled to be as a military
လူများနဲ့ထိတွေ့ဆက်ဆံရတဲ့အလုပ်ဖြစ်တာကြောင့်တခြားအစိုးရဌာနတွေနဲ့အတူစစ်တပ်ကမြို့ထဲမှာလက်တွဲအလုပ်လုပ်ရတာတကယ့်ကိုစိတ်လှုပ်ရှားစရာကောင်းပါတယ်
။အမေရိကန်ကြီးတက်ဖွဲ့ဝင်မလစ်ဖရီမန်ကလည်းစစ်တီပေါင်းထောင်ချီပါဝင်တဲ့အခမ်းအနားအတွက်အမအယွင်းမရှိအောင်စီစဉ်နေရတယ်လို့အခုလိုဆိုပါတယ
်။ We have almost up to 7,000 to 8,000 soldiers coming from 40 states.
ဒီနေပေါင်း40ကစစ်တီ9000ကျော် 8000 လောက်ပါပါတယ်ဒီလူတွေအားလုံးရောက်လာဖို့တာဝန်ချတဲ့နေရာတွေကိုအရောက်ပို့ပေးဖို့ကျန်းသစ္စာကျင်းစုပွဲနေ့မှာတာဝန်ယူဖို့နဲ့ပြီးရင်အေးအရောက်ပြန်ပို့ပေးဖို့82နာရီအတွင်းအပီးလုံးနိုင်အောင်စီစဉ်ရပါတယ
်ဇန်နဝါရီလဟာဆိုရင်ဝါရှင်တန်မှာရေခဲမတ်လောက်တဝိုက်အထိအေးနေလေးရှိတဲ့အတွက်အာဏာလွှဲပြောင်းရေးမှာချွတ်ချော်မှုတွေဖြစ်အောင်ထောက်ကူဖြစ်စေပါတယ်အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ကမီရှယ်ဝါဆန်ကတော့စစ်တီတွေကိုလိုအပ်တာနဲ့ပိုးပြီးမတုံ့ပိုးရည်ရထားတယ်လို့ဆိုပါတယ်
So it's kind of you don't want to keep the military members.
စစ်သည်တွေကိုလိုအပ်တဲ့ချိန်ထက်ပိုထားချင်မှာတော့မဟုတ်ပါဘူး
။သမရကျန်းသစ္စာချိန်ဆိုမယ်နေဟာဇန်နဝါရီလ20ရက်တောက်ကြနေဖြစ်ပါတယ်။တောက်ကြနေရဆိုရင်ဝါရှင်တန်မှာတိတ်ဆိတ်ငြိမ်သက်နေလေရှိပေမဲ့လည်းသမရကျန်းသစ္စာချိန်ဆိုပွဲကတော့တမူထူးခြားတာမို့နိုင်ငံ့မြို့တော်ဝါရှင်တန်မှာနှိုးကြားတက်ကြွနေမှာဖြစ်ပါတယ်ရှင်။
နန်းလောင်ပြောပြသွားတာပါရှင် VOA တိတ်ချစ်သူများရှင်မြို့နှင်းတွေဝေတဲ့နှစ်တစ်ခုရာသီရောက်တဲ့အချိန်တိုင်းစောင်းရာသီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေနဲ့ခရစ်မတ်တီးတခြင်းတွေကိုကျမတို့သောတာရှင်တိတ်ချစ်သူတွေအတွက်ထုတ်လွှင့်ဖျော်ဖြေပေးနေကြဖြစ်ပါတယ်ဒီနေ့တော့ Britney Spears တီးဆိုတဲ့ My Only Wish ဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးကြပါလိမ့်ရှင်
Took a walk in the snow. Couples holding hands, places to go. Seems like everyone but me is in love. Santa, can you hear me? I signed my letter that I sealed with a kiss. I turn it off and just send this. I know exactly what I want this year. Santa, can you hear me? I want my baby, baby.
My only wish ဆိုတဲ့တခြင်းကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဒီဇင်ဘာလ16ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါတယ်အခုည10နာရီထိထုတ်ဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာတခါနိုင်ငံတစ်ခုအတွက်အလွန်အရေးပါတဲ့ထိမ့်သိမ့်ရေးပညာရဲ့အကြောင်းထိမ့်သိမ့်ရေးပညာရှင်တဦးရဲ့ပြောပြချက်ကတော့
ဒီထိမ့်သိမ့်ရေးအင်ဂျင်နီယာပညာရဲ့အဓိကရည်ရွယ်ချက်က SF လို့ခေါ်တဲ့ယုတ်တုပစ္စည်းပေါ့နော်စဉ်းစားချထိန်သိမ်းတဲ့ပညာပေါ့နော်ဒီယုတ်တုပစ္စည်းရဲ့
ထိန်သိမ်းရင်အင်ဂျင်နီယာဦးသိမ်းမော်ရဲ့ပြောပြချက်ကိုနားဆင်ရမှာဖြစ်တယ်လို့အင်ဂျူရောကခရစ်စမတ်တစ်ပင်မိထုံပွဲကြောင်းကိုလည်းတူတာဆောင်နေအမေရိကန်တခွေမှာနားဆင်ရပါမယ်ဒီစီစဉ်တွေကမှအခုရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ကြည့်ကြရအောင်ပါရှင်စာရေးဆရာမမိချမ်းဝေဟာဗိဇာတိဖြစ်ပြီးပင်လယ်တငါဝိတ္ထုတို့ရဲ့အပါအဝင်လူမှုဘဝရှုခင့်ဖုံဖုံနဲ့ခီးသွွားမှတ်တမ်းဆောင်ပါတွေရေးသားသူဖြစ်ပြီးတက္ကရ2000မှာအမျိုးသားစာပေစုချီးမြှင့်ခံခဲ့ရသူပါမကြသေးခင်ကအမေရိကန်ကိုစာပေလေးလာရေးခီးထွက်ခဲ့တာမှာဝါရှင်တန်မြို့တော်ကိုရောက်ခိုက်သူ့ရဲ့စာပေဘဝဖြတ်တမ်းမှုအကြောင်းဆရာမမိချမ်းဝေနဲ့ဆက်သွယ်ပြီးဒေါ်လာလာတန်ကမေးမြန်းခွင့်ရခဲ့တာကိုနှစ်ပိုင်းခွဲပြီးတင်ဆက်ပေးသွားပါမယ်အခုပထမပိုင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှနားဆင်နိုင်ပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal.
ဒီချောင်းဝီချောင်းနင်းနေပြောပြပြီးပါလားကျမတို့
ကျမကတော့1992ခုနှစ်အိုးဝေချန်နယ်မှာစကန်ကောင်းသူဦးရဲ့မှာကျောင်းဟင်းကြီးရှိတီဆိုတဲ့တောင်းမှာနဲ့စာပေလောကရဲ့စတင်ဝင်ရောက်တာပါနောက်တော့တိုင်းရင်းမြေမှာကြပြလေးပါလေးရှိဖြစ်ပါတယ်နောက်ထပ်တော့ကျမတို့ဆရာအောင်မြင်တဲ့အခါမှာတင်းလိုက်တိုင်းအောက်ဘက်ကို second ဆရာမဘဝနဲ့ရောက်သွားတဲ့အတွက်ကြောင့်စာပေလောကနဲ့ဆက်ပြတ်သွားပါတယ်။1984ခုနှစ်တော့စာတော်မှာကျွန်တော်ဖောင်းသမားဆိုတာမိသေးဖောင်းပြောတာပါမိသေးဖူပေါ့နော်။
ဟုတ်က
ဲ့ကျွန်တော်ဖောင်းသမားဆိုတဲ့ဝတ္ထုတူနဲ့စာပေလောကရဲ့ပြန်ဝင်လာတာပါ။အဲ့ဒီကနေပြီးတော့96ခုနှစ်လောက်မှာတောင်းဆရာအလုပ်ကနေတော့အနာကြီးပါတယ်။ပြီးတော့ပင်လယ်တငါသူတည်ကိုစတက်ရည်တယ်2000ပြည့်နှစ်မှာမြူသားစပိစုကမာရင်ဝဲနဲ့အခြားပြည်တွေဝိထုတို့များပေါ်မအောင်ရရှိပါတယ်။အဲဒီနောက်တောက်လျှောက်ပဲပြည်နယ်တငါဝိထုတွေကိုလည်းရေးတယ်။နောက်ထပ်မြူဝါရှိကင်ဝိထုတွေကိုလည်းရေးတာဒီနေ့ထိဆိုရင်စာအုပ်ပေါင်းခီးသွားစပီရောဝိထုတို့ပေါင်းချုပ်လုံးချင်းအပါဝင်အားလုံးနဲ့စနက်3အုပ်လောက်ရှိပြီးပါတယ
်။ချမ်းဝီအနေနဲ့ပေါ့နော်လူမှုရေးနောက်ခံဆောင်ပါတွေရည်ရည်နေရမှာပေါ့နော်ဒီစာပေလောကမှာကျမတို့မြန်မာနိုင်ငံမှာပေါ့နော်အများဖြင့်ထောက်ပြကြတာကတော့စာဖတ်တဲ့အားနေတယ်ဆိုပြီးတော့ထောက်ပြကြတယ်ရှိတယ်ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲရှင
်အခုကလေဟိုအင်တာတိန်းမန့်တွေလည်းများလာတဲ့ခါကျတော့ဒီနောက်ပေါက်ဆက်လာတဲ့လူငယ်တွေကအဲ့ဒီရဲ့အငွေအသက်တွေနဲ့အဲ့ဒီမှာမိန်းမောသားရနေကဥမာ Facebook ပေါ့နော်ဒါနဲ့အချိန်ကုန်ကြတယ်ကျမတို့ငွေရလို့တော့ငါဆိုင်လေးတွားပြီးတော့စဖတ်မယ်ဆိုတော့အမျိုးမရှိတော့ဘူးအဲ့ဒီကဏ္ဍကလည်းတော်တော်ကြီးကိုမိမ့်မိမ့်လာမိမ့်မိမ့်လာပြီးတော့စာကိုသူကများရင်တော့မဖတ်ချင်တော့ခစ်ကလည်းသတင်းခစ်ကိုရောက်သွားတဲ့အခါမှာမနဲ့မိုးလင်းလာလို့ရှိရင် channel လောက်ဖတ်ပြီးလို့ရှိရင်လူတွေရဲ့အာသာဆန္ဒပြေပြောက်သွားအာတိချင်တာလေးတိလိုက်ရပြီဆိုရတာကိုခံစားရကောင်းမှမသိတော့ဘူးဝတ္ထုကဘာကိုပြီးလဲဆိုတော့အဲ့ဒီစစ်ချင်းမုံချင်းစာနာချင်းနာတာခြင်းခောက်ခါခြင်းတွေကိုဟိုထောဆောင်တဲ့အဲ့ဒီဝတ္ထုတွေရေးထားတာကိုဒါတွေကိုသူကမဖတ်တော့တဲ့ခါကျတော့အိစာနာခြင်းတွေနေပါလာတယ်နာတာခြင်းတွေနေပါလာတယ်အမှားအမှန်ကိုဝေဖန်ပိုင်းခြားနိုင်တဲ့ညံပေါ့နော်အဲ့ဒါဒီကျေပါလာတဲ့စာပိုင်းစာကဖတ်တာသူအားနေတော့တယ
်
ဟုတ်ပြီစာအုပ်တွေကမရောရတော့ဘူးစသည်ဖြစ်ပေါ့နော်ကျမတို့လည်းစပီလောကမှာရင်ဆိုင်နေရတာပဲသူတော်လည်းပဲ စာအုပ်ကဒီမှာတော့မောင်ချောင်းအနေနဲ့မြောင်းရပြီနဲ့ online မှာတော့ကလေးတွေရှာပွေဖတ်ကြတယ်ဒီလိုကျမတို့ကအပွေတူပွေပေါ့ဒါပြီးလောကမှာတော့ပြောင်းနေတဲ့အပွေကြီးတူပွေတော့ရောက်နေပြီကျမတို့ကအဲ့လိုမျိုးသူတို့ဖတ်နိုင်တဲ့အချိန်ပေါ့ online ပေါ်ကိုတင်မလားကျမတို့ကထုတ်တယ်သူတို့မဖတ်ဖတ်အောင်ပေါ့နော်တင်မလားသူမဟုတ်ဒူးဒူးချားထဲမှာပဲစာကိုဆင်းဖတ်ပြရင်ကောင်းမလားဆိုတဲ့အဲ့ဒီနှစ်ခုချားထဲကနေပြီးတော့ကျမတို့လုံးနိုင်တဲ့ဟာကိုအရှင်လုံးလိုက်တယ်အဲ့ဒါကဘာလဲဆိုတော့ကျမတို့ရတ္တစဖဝိုင်းဆိုတော့ဝါသနာတူရဲ့ဆိုင်ဆရာကြီးပေါင်းပြီးတော့
အ
ဲ့ဒီမှာလူစီကားနဲ့ဥမာပူလာယုံလူနေရာမျိုးပေါ့လက်ဖက်ရည်ဆိုင်လူနေရာမျိုးမှာကျမတို့ဝတ္ထုတွေဖတ်ပြတယ်နှစ်ပတ်တစ်ချိန်ပေါ့နော်အဲ့ဒီလိုအလုပ်ကလေးတွေစလုပ်ပြတဲ့အခါမှာလူတွေတော်တော်စိတ်ဝင်စားတယ်ဒီနားမှာယထာနမလာယူတဲ့လူတွေကလည်းဝင်ပြီးနားထောင်သွားတယ်နောက်ပြီးတော့ပဲပြုတ်တယ်သူကျောင်းပြုတ်တယ်သူအဲ့လိုလည်းလုံးလစားတွေကလည်းနားထောင်သွားတယ်နောက်ထပ်ဒီလိုနေရာမျိုးပေါ့ဥမာမျက်မမြင်ကြောင်းကိုတွားတာတွားပြီးတော့သွားဖတ်ပြတာမျိုးအချင်းမကြသေးပဲနဲ့သူ့ကိုဟိုစီရင်ချက်မချသေးပဲနဲ့ထိမ့်သိမ်းထားတဲ့အမျိုးသမီးဂိတ်ဟာလိုမျိုးအဲ့ဒီလိုဆိုရင်လည်းအဲ့ဒီကိုတွားပြီးတော့သူ့တို့နဲ့သက်ဆိုင်တဲ့ဟာတွေအဓိကကတော့ဝတ္ထုနဲ့ဆောင်းပါပေါ့အဲ့ဒါတွေဖတ်ပြတယ်အလုပ်ဖတ်ပြတဲ့အခါမှာသူ့ရဲ့စိတ်ဝင်စားမှုကိုတော်တော်ရရှိတယ်ကျွန်တော်အလုပ်ကလေးအောင်မြင်တယ်လို့ဆိုပါပါပေါ့လေ
ဟိုတနည်းတော့ဒီလူလူကြားဆင်းပြီးတော့ပေါ့နော်စာဖတ်ရမှာပူပြီးဝါသနာပါလာအောင်လို့လှုပ်ရှားမှုကြီးရပေါ့
ဟုတ်ကဲ့နောက်တစ်ခုလည်းလုပ်သေးတယ်ရှင်နောက်တစ်မျိုးကလေကျမတို့ပပီလောကမှာပင်မြန်မာဆိုတော့အဖွဲ့အစည်းရှိပါတယ်ဟုတ
်ကဲ
့အဲ့ဒီပင်မြန်မာအဖွဲ့အစည်းကနေပြီးတော့ဒါလည်းကျမတို့ပဲပေါ့နော်ပပီလောကမှာတော့စိုက်ဆရာတွေစိုက်ဆက်မတွေကနည်းနည်းနေတဲ့ခါကြတော့ဟိုအဖွဲ့မှာလည်းဒီလူပဲဒီအဖွဲ့မှာလည်းဒီလူအဲ့လိုလူထနေတာတွေတော့ရှိတယ
်
ကျမတို့အဲ့ဒါတွေကကြတော့လေကြီးလက်တော်ရွာအထိမျိုးတွေမျိုးတွေဆင်းပြီးတော့ဟိုရပ်ပစုံစမ်းလို့နာမည်ပေးထားရှင်ကျမတို့က10မိနစ်ပေါ့အမှုပညာတရားကိုဖော်ထုတ်လိုက်မယ်ပြီးရင်ခြေလက်ဆိုတဲ့ခြေလက်ပေါ့မြို့ပြဆိုတဲ့မြို့ပြပေါ့ပြီးသက်ချင်ရနေပြီးတော့ပြန်ပြီးတော့ဆောင်းအဆံပေါ့အဲ့ဒါဖိတ်ခေါ်လိုက်တယ်ဖိတ်ခေါ်လိုက်တဲ့အခါမှာပထမတော့သူတို့စကုတ်ချက်ကနဲ့မထချင်တာမျိုးမပြောချင်တာမျိုးလည်းရှိ
တော့
ကျမတို့ကနှိုးဆော်ရတယ်သူတို့မပြောချင်ပြောချင်အောင်မထချင်ထချင်အောင်ပေါ့နော်အမျိုးမျိုးစစ်ဆောင်စီယုံတဲ့အခါမှာပြီးတော့ထွက်လာကြတယ်ကျမတို့တိုင်းပြည်ကဘာဖြစ်နေလဲဆိုတော့အနည်း50ဟိုစပောက်ပိတ်ခံထားတယ်ဒီမျက်စိတွေပိတ်ထားတယ်မပြောရဘူးဂျာမထပြီးစကားပြောရမှာတိတ်ချက်တယ်အဲ့ဒါတွေကိုကျမတို့ကခြေဖြတ်နေတယ်ပြောရမယ်တွင်းလေးမြင်တာလက်ခစ်ကိုရောင်းနေပြီးပြောပါပြောပါအဲဆင်မတို့ဖတ်သွားတဲ့10မိနစ်စာအဝတ္ထုဖြစ်စေဆောင်းမဖြစ်စေအဲ့ဒီတင်ပြမှုကိုမင်းတို့ကလက်ခံသည်ဖြစ်စေလက်ခံသည်ဖြစ်စေကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေပြောနိုင်တယ်ပြန်ပြီးတော့ဝေဖန်နိုင်တယ်ထောက်ပြနိုင်ဒါကြီးဆရာဆိုတာလည်းအကုန်လုံးတတ်တာမဟုတ်ဘူးလေအဲ့ဒီသဘောမျိုးပေါ့သူကစပတိတနေကန်လူတို့တွေဒီကကျမတို့ကပြန်ပြင်ပြီးတဲ့သဘောမျိုးနဲ့သူတို့အတန်ကိုဖွင့်ထုတ်တာပေါ့နော
်သူတို့
ပြန်ပြီးတော့ဖားရီဆန်းနိုင်တယ်နောက်တစ်ယောက်ဆိုင်ဆရာဘက်ကတခါပုံမြန်ရောပေါ့ပုံဆန်ရောအဲ့လိုအဲ့လိုသွားနေတဲ့ပင်မြန်မာရဲ့လက်သဆုံဆန်ပွဲလေးတွေလည်းရှိပါတယ်ဟုတ်ကဲ
့အဲ့လိုတဲ့မြန်မာရဲ့ဒီရသစုံစံဒီပွဲလေးတွေတော့စိတ်ဝင်စားစရာကောင်းပါတယ်ဆော့ဆော့ပြောသလိုပေါ့နော်ကိုမြန်မာလူတို့အနေနဲ့ကိုယ့်ရဲ့ခံစားချက်ကိုယ့်ရဲ့တွေးခေါ်ပြောဖို့ဆိုတာတုံဆိုင်ကြတာပေါ့နော်ကြောက်တာလည်းပါတယ်ရှက်တာလည
်းပါတယ်ဆော့ဆော့ဟုတ်ကဲ့
မိချမ်းဝေတို့ခုလိုသွားပြီးတော့လှုပ်ဆောင်နေနေမှာသူတို့ထပြောတာလေးတွေရှိတယ်ဆိုတော့အမှတ်တရပေါ့နော်ကျမတို့ပြိတ္တနဲ့ညဝေနိုင်မလဲရှင်
အဲ့ဒီမှာလေကျမတို့ကဟုတ်တခါတည်းရမှာပေါ့2015ကြီးတော့ပဲမတိုင်ခင်ကဆိုရင်ကျမတို့ကတော့စီယုံကြီးဆင်းတာမဟုတ်ပါဘူးဒါပေမဲ့ဒီရက်ကဆုံကပွဲနဲ့တွားရင်းနဲ့လူလူကိုမျက်စိထွင်းတာပေါ့နော်တော့တောက်ဆယ်ဆိုတဲ့မျိုးယူရောက်ပါလေရှင်တောက်ဆယ်ကဒါကြီးဆရာအဟောင်းရောအစ်စ်ရောဟိုပေါ်ထွန်းတဲ့နေရာပေါ့ခပြဆရာအစ်စ်ကလေးတွေနဲ့ပါတယ်နောက်မျိုးဆက်စ်ပေါ့အဲ့ဒီလိုမျိုးအဟောင်းနဲ့အစ်စ်တွေထုံတဲ့ပွဲဆိုရင်ကျမတို့ကနည်းနည်းတော့စိုးရိမ်တယ်အောင်နဲ့အစ်စ်ချားထဲမှာနည်းနည်းခပ်ပါပါလေးအကန့်လေးတစ်ခန်းရှိနေတတ်တာပေါ့နော်သို့တော်လည်းပဲအဲ့ဒီမှာကြပြာဆရာကြီးတယောက်ကသူကခပ်ပြီးတော့အဲ့ဒီမှာကြပြာတပုတ်ရွတ်တယ်သူရွတ်တဲ့ကြပြာရဲ့နောက်ဆုံးအပိုက်ကတကားများကိုခောက်ကြတကားများကိုခောက်ကြအဲ့လိုပါဟုတ်ကဲ့
အဲ
့တော့လူလူကဒီအပိုက်တိုင်းအပိုက်တိုင်းမှာအဆုံးအိုင်းအဆုံးတိုင်းမှာတကားများကိုခောက်ကြဆိုတဲ့အတန်းခဏခဏကြားနေရတာပေါ့ကြားနေရတဲ့အခါမှာကြပြာလည်းတော်တော်ကောင်းတယ်အဲ့ဒီအချိန်မှာဒီကြပြာအရှိန်ကြီးပဲဒီပြန်လဲဆုံးသွားရောပြန်ဆောက်ဆုံးပြန်သူကကြောက်ဆရာဆင်ထွက်တဲ့နေရာဆိုတော့သူကပစိုးနဲ့ဆက်တပြက်ပေါ့နော်သူရဲ့သူ performance ကိုတော့ဘာချင်အဲ့ဒါကိုဆင်ပုံပေါ့အ
ဲ့
ခေါင်းမှာ တ်ပြီးတော့ဘာစင်နမောင်းပုံကြီးအလူးလူးချားတဲ့ဝင်လာတယ်ဝင်လာတော့သူ့ဘေးကတရှလာတယ်မသိဘူးခဏတွင်းနေမှာပဲအဲ့မှာခလေးတနတ်ခလေးလည်းပါတယ်သူခါချာသူကလေးဘက်ထောက်ဆင်းလို့ဝင်လာတယ်ဝိုင်းနေရတော့ပတ်သက်ရလိုက်တယ်ပြီးတော့ဒီဇိုင်းတိုင်းပြစ်တယ်ပြစ်ပြီးတော့မှခုနကကြရားဆရာရက်သွားတဲ့နောက်ဆုံးအပိုက်ပေါ့ဒကာများကိုခောက်ကြဒီမိုကရေစီဒကာများကိုပွင့်အောင်ခောက်ကြဒကာများကိုခောက်ကြဒီမိုကရေစီဒကာများကိုပွင့်အောင်ခောက်ကြအဲ့ဒီလိုအော်လိုက်တဲ့အခါဒီလူငယ်ရောလူကြီးရောကျွန်မစိုးရိမ်နေတဲ့ဟာတွေဘာမှမဖြစ်လာဘူးတခါလဲစီလုံးသွားပြီးတော့လူတွေကဝုန်းနဲ့ထိုက်ရတာဒီအချိန်မှာကျွန်မတို့ဘာလုပ်ရမလဲဆိုတာသူတို့နားလဲသွားဒါပဲကျွန်မတို့က performance ဆိုတာခဏအတွင်းမှာပဲလူလူရဲ့ယဉ်လေးကိုထိုးပေါက်အောင်လူပညာပြတ်ကိုပို့ဆောင်ပေးတာပေါ့ကျွန်မတို့ performance နဲ့ပို့ဆောင်လိုက်တာပေါ့နော်အဲ့လိုအမှုအရာလဲပါတယ်အပန့်လဲပါတာပေါ့အဲ့ဒါလေးလည်းအမှတ်တရဖြစ်ခဲ့ပါတယ်
cause it only serves to make me တော်လာလာတဲ့ season ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကန္တာပြန်လဲထုတ်လွှင့်ချက်ကိုစနေနေ့မနက်ပိုင်းမှာလဲနှာစင်နိုင်ပါတယ်ရှင
်တော်လာရှင်များရှင်ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာရာဇဝတ်မှုကင်းသတင်းတွေနေ့စဉ်ရက်ဆက်ကြားနေမြင်နေရပါတယ်ဒုစရိုက်မှုတွေဖြစ်ပွားနေတာဟာစီးပွားရေးမပြေလည်မှုကြောင့်လားတရားဥပဒေစိုးမိုးရေးမှာအားနည်းချက်တွေရှိနေလို့လားဆိုတော့လာမယ့်စနေနေ့ညတရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ရောရာဇဝတ်မှုတွေရောပါဖို့အတွက်ဘယ်နေရာတွေမှာပြုပြင်ဖို့လိုအပ်နေတယ်လို့ယူဆပါသလဲ။ဘာတွေကိုပြုပြင်စေချင်တယ်လဲဆိုတာတွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1239238255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့လို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။တိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစီရှင်။အခုဆက်ပြီးနားဆင်ရမယ့်သုတဆုံလင်အမေရိကန်တခွေမှာတော့အမေရိကန်သမ္မတဘရက်ကိုဘားမားရဲ့အိမ်ဖြူတော်ခရစ်စမတ်တစ်ပင်မိထွန်းပွဲနဲ့အလိုက်ရဲ့အပန်းဖြေခရီးစဉ်အကြောင်းကိုအောင်အောင်နဲ့အတူနှမ်းလောင်ကကူညီတင်ဆက်ပေးထားပါတယ်ရှင်။
ခရစ်စမတ်ကာလမတိုင်ခင်မှာပဲခရစ်စမတ်တစ်ပင်တွေကိုအလှဆင်ကြတာကတော့နေရာတိုင်းမှာပါပဲအမေရိကန်သမ္မတအင်ဂျီရောမှာလည်းခရစ်စမတ်တစ်ပင်အလှဆင်ဖို့ဒီဇင်ဘာမတိုင်ခင်နိုဝင်ဘာ25ရက်နေ့ကတည်းကရောက်လာတာပါမြင်းနှာခေါင်ဆွဲတဲ့လှဲနဲ့တစ်ပင်ကိုတင်ဆောင်လာပြီးအင်ဂျီရောရှေ့ဆက်ရောက်ချိန်မှာတော့အခုလိုကြိုဆိုနေတာကိုကြားကြရပါမယ
်The holidays start. We're ready. Our last one. We're excited about it.
Yeah.
And congratulations to our award winners here.
Thank you, guys.
Thank you.
All right. Our work here is done. You guys ready?
That was easy, huh?
It's easy. This is the easiest part of the holiday season.
Christmas le sa ba bi. A la ye ya di le yau la ba bi. Nau song ni ne yau la de tip pin go le yan chai ba de.တစ်ပင်ပြိုင်ပွဲမှာအနိုင်ရသူတွေကိုလည်းဂုဏ်ပြုပါတယ်လို့သမ္မတဂရောမီရှယ်အိုဘားမားကပြောသွားတာပါ
။ဆက်ကိုပင်အမြင့်ရှိတဲ့ခရစ်စမတ်တစ်ပင်ကိုသမ္မတဂရောနဲ့အတူတူနှစ်ဦးနဲ့နောက်ဒီအိမ်ဖြူတော်မှာထားဖို့ခရစ်စမတ်တစ်ပင်ပြိုင်ပွဲမှာအနိုင်ရခဲ့သူဝစ်ကွန်ဆင်ပြည်နယ်ကဒေးဗ်နဲ့မေရီဗန်ဒါဗဲလ်ဒန်တို့ကလည်းကြိုဆိုခဲ့ကြတာပါ။သူကလေးတွေကဆိုရင်အရွယ်ရောက်လာပြီဖြစ်တာကြောင့်တဦးကတော့အိတ်နေတဲ့အတွက်တူနှစ်ယောက်နဲ့အတူအခုလိုတစ်ပင်ကိုထွက်ကြိုဆိုတာပါလို့မီရှယ်အိုဘားမားကညီမောပြီးပြောပါလေ။
Happy holidays to all of you. Eva Longoria, thank you for the wonderful hosting. Kelly Clarkson, we love. To everybody who is here tonight and everybody watching at home, it is now officially the time to light this tree.
အားလုံးပျော်ရွှင်စရာအားလည်းရရှိကြပါစေလို့သမ္မတဘရက်အိုဘားမားကပြောသွားတာပါဒီအချိန်ဟာအင်ဂျီရောရဲ့ခရစ်စမတ်တစ်ပင်မီးထွန်းတဲ့အချိန်ကာလရောက်ပြီလို့လည်းဆိုပါတယ
် Are you guys ready to count down? We're going to start from 5. You ready? You sure? Okay, let's go. 5 4, 3, 2, 1. Hey! Merry Christmas, everybody!
Every now and then, Tamara's main conversation. American ပြည်တော်စုရဲ့တဘာဝအမျိုးသားဥယျာဉ်တွေတက်တန်းနှစ်တရာပြည့်သွားတဲ့အခါသမယမှာဒီဥယျာဉ်တွေကိုထိန်းသိမ်းဆောက်ရှောက်တဲ့သူတွေအားလုံးကိုကျေးဇူးတင်တဲ့အကြောင်းစပြီးတော့ပြောဆိုပါရစေ။အဲဒီနောက်မှာတော့အခုလို Christmas တစ်ပင်မီးထွန်းပွဲဟာကျေးဇူးတော်နဲ့ကြက်ဆင်တွေကိုဘေးမဲ့ပေးရတာလို့မခက်ခဲတဲ့အကြောင်းလဲအရှင်းဖောက်ပြောကြားခဲ့ပါရစေ။လာမယ့်ရက်တွေအတွင်းမှာပဲလူသားတွေအတွက်အနစ်နာခံခဲ့တဲ့ခရစ်တော်မွေးနေ့ကိုရောက်လာတော့မှဖြစ်တယ်လို့ပဲအချင်းချင်းဆောက်ရှောက်ရမယ့်လမ်းကိုညွှန်ပြထားခဲ့တဲ့အတိုင်းခွဲခြားမှုမရှိဘဲနဲ့စေတနာအကျိုးတည်ရောက်မှုရှိအောင်ပြုမူနေတိုင်းကြဖို့ကိုလည်းတမရကပြောကြားခဲ့ပါတယ်
။အဲဒီနောက်မှာတော့သူ့ရဲ့တမရသက်တမ်းအတွင်းအိမ်ပြီးတော့မှနောက်ဆုံးအကြိမ်ကျင်းပတဲ့ Christmas တစ်ပင်မီးထွန်းကြီးတဲ့အခမ်းအနားမှာ Jingle Bell တချင်းကိုတမရကတော့တမီးငယ်အပါဝင်တခြားသူတွေနဲ့အတူတမရဥပမာကတည်ဆူခဲ့ပါတယ်
။ What sounds good? Jingle bells? What do you think, everybody? You guys know the words?Garth, you better lead us on this, man. Jingle bells, jingle bells, jingle all the way. Oh, what fun it is to ride in one horse open sleigh. Hey, jingle bells, jingle bells, jingle all the way. Oh, what fun it is to ride.
ဒီနေ့ခရစ်စမတ်အားလည်းရဲ့ယာဒီမှာလည်းပဲတမရဥပမာဟာဟာဝိုင်ကြီးကိုသွားမှာပါအဲ့ဒီမှာသူကြီးပြင်းလာတာကြောင့်ဒီကျွန်းစုတွေဟာသူ့ရဲ့မွေးရမြေလို့ဖြစ်နေတာပါဒါကြောင့်အိမ်ပြီးတော့မှတမရတာဝန်ထမ်းဆောင်နေတဲ့အချိန်အတွင်းနှစ်စဉ်နှစ်တိုင်းဒီနှစ်အကုန်အားလည်းရဲ့တိုင်းမှာဟာဝိုင်ကြီးကိုဇက်တိုက်သွားလာတာအခုဆိုရင်တော့တမရတာဝန်ထမ်းဆောင်နေစဉ်ကာလအတွင်းနောက်ဆုံးအချိန်ဖြစ်နေသွားမှာပ
ါဒီခရီးစဉ်နဲ့ပတ်သက်လို့တမရကတော့မီရှယ်ဥပမာကလည်းတဟအစင်လာတစ်ခုလိုဖြစ်နေပြီးတော့ Christmas နဲ့နှစ်သက်ကူကာလတွေမှာဆိုရင်တခြားနေရာတွေမှာထက်ဒီ Hawaii မှာပဲရှိနေခြင်းတယ်လို့ဆိုပါတယ
် Hawaii မှာရောက်နေစဉ်ကာလအတွင်းသမရဥပမာဟာပင်လယ်ရေငုပ်တာကျွန်တော်တို့မြန်မာအခေါ်မှာဆိုရင်တော့ဒီရေခဲပေါက်စီလိုမျိုးတွေလည်းစားလို့ရှိပါတယ်ဒါအပြင်ဒီ Golf ကစားတာကတော့မပါမဖြစ်ပါဗျာဒီနှစ်အားလည်းရမှာတော့တခြားနေ့တွေရဲ့စာရင်ပိုးပြီးတော့တက်တောင့်တသာရှိနေမှာတယ်အမေရိကန်ပြည်ထောင်စုရဲ့သမ္မတတူတာဝန်ကိုယူထားရသူဖြစ်တဲ့အတိုင်းတချို့နှစ်တွေမှာဆိုရင်အားလည်းရက်ကိုတော့အပြည့်အဝမယူနိုင်ခဲ့ပါဘူးတိုင်းရင်းပြည်မှာရေးပေါ်လာတော့လဲအားလည်းရက်ကိုခက်မင်မင်အဆုံးသတ်ပြီးတော့ပြန်ခဲ့ရတဲ့နှစ်တွေလည်းရှိပါတယ
်
ကောင်းအောင်ရေတမရဥပမာကိုဟာဝိုင်မှာမွေးတာလား
ဟုတ်ပါတယ်ဗျာဒါကြောင့်ဒီအိမ်ပြီးတော့ Oval ရုံးငန်းကနေမြစ်စင်အားလည်းရဲ့တိုင်းမွေးရမည်နဲ့ဒီကြီးပင်းကြီးရအရဲ့ဟာဝိုင်ကိုပြန်ပြီးတော့အိုင်အင်တွေဖြည့်တယ်လို့တော့ပြောကြပါရယ်
ဝါရှင်တန်ပို့သတင်းစာမှာဆိုရင်သမရဂရောကဟာဝိုင်အကြောင်းသိမှဘရိတ်အကြောင်းပိုသိနိုင်မယ်လို့တောင်ပြောခဲ့ပါတယ
်ဟာဝိုင်ရဲ့ယဉ်ကျေးမှုဟာလဲမစ္စတာအိုဘားမားရဲ့သမရတန်တန်ကာလဆုံးဖြတ်ချက်တွေအပေါ်လွှမ်းမိုးမှုတွေရှိနေတယ်လို့တောင်တချို့တွေကခံမှန်းကြတာတွေလည်းရှိပါတယ်ရှင်
ကိုအောင်စီစဉ်တိဆက်ပေးနေတဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအတင်းနာဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအင်္ဂါနေ့မနေ့ပိုင်းမှာနာဆင်နိုင်ပါတယ်ရှင်အခုနောက်ဆုံးနာဆင်ရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီတစ်ပတ်တော့နိုင်ငံတကာနိုင်ငံအတွက်သိက္ခာအရေးပါတယ်ထိမ့်သိင်းရင်းနဲ့ပတ်သက်ပြီးပညာရက်တစ်ခုအနေနဲ့နားလည်ထားဖို့ရောလက်တွေ့အသုံးချကြဖို့ပါလိုအပ်နေတဲ့အကြောင်းထိမ့်သိင်းအင်ဂျင်နီယာဦးသိမ့်မော်ကပြောပြပေးပါမယ်။လက်ရှိမှာငွေရအချို့တည်နေတဲ့မြန်မာနိုင်ငံအတွက်စနစ်ကျတဲ့ထိမ့်သိင်းရေးဟာမရှိမဖြစ်လိုအပ်နေတာပါ။စက်ပစ္စည်းတွေကအစသဘာဝဝင်းကျင်အတွက်ကမ်းနားမှာရေတိုက်စားတာမြေပြိုတာတွေကစပြီးထိမ့်သိင်းရေးကိုလှုပ်ဖို့အတွက်လိုအပ်နေတာပါ
။မထိမ့်သိင်းရေးဆိုတာမပြက်ခင်မပြက်အောင်ဖိနေတာပေါ့။concept ကပမာပြအရင်ကနောက်ကျနေအရင်ကတော့ဘောပေါ်တော့ပြက်မှပြန်ပြက်သားမရှိဘူးကားကလည်းပြက်မှရပ်လိုက်တဲ့ပြင်းတယ်ဒါပေမဲ့တကယ်ဟိုလေးမြန်လို့ပါတော့အဲ့လိုမျိုးမဖြစ်ဘူးလေလုံးဝပြက်လို့မရဘူးလေအဲ့တော့ concept တွေကအရင်ပြောင်းသွားပြီးမပြက်ခင်မပြက်အောင်ကိုပဲထိန်းသိမ်းကြရတာဘာမင်းနဲ့ဆိုမဖြစ်မလို့လုပ်ကြရပါတော့ပမာပြဟောမင်းနဲ့ဆိုတာပြက်မှပဲပြင်းတော့တဲ့ဟာမျိုးဖြစ်တယ်အဲ့တော့ဒီကလုံးတုံးတာကလည်းပြင်းထိန်းပေါ့သူ့ပြင်းထိန်းသိမ်းရင်ပေါ့ဒါတော့တကယ်တမ်းကျတော့ထိန်းသိမ်းရေးပဲဖြစ်ရတော့နော်သူ့ပြင်းရေးဆိုတာလည်းထိန်းသိမ်းအောင်ပါတကယ်စနစ်တကျ plan လုပ်နေတာပဲသူ့ပြင်းတာကိုပြင်ကလေးကိုပြင်ထင်းရနေထိန်းပြင်ကိုပြင်ရမှာဖြစ
်ထိန်းသိမ်းအင်ဂျင်နီယာပညာရှင်တယောက်နေနဲ့ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာလိုအပ်နေတာပေါ့နော်ဘယ်လိုနေရာတွေမှာလိုအပ်နေလဲဆရာနည်းနည်းရှင်းပြပေးပ
ါမြန်မာပြည်မှာတော့ထိန်းသိမ်းအင်ဂျင်နီယာပညာရဲ့နေရာအမှန်မရှိသေးဘူးနော်လူတရားလက်ပညာကိုပမာကကနားလည်မှုမရှိသေးဘူးပေါ့နော်ဒီအပြင်သုံးတဲ့စကားလုံးကပြုတ်ပြင်းထိန်းသိမ်းရေးဆိုပြီးသုံးနေတာပေါ့နော်။အမှားကတော့ပြုတ်ပြင်းဆိုတာစကားလုံးကိုဖြုတ်ပြီးထိန်းသိမ်းရေးဖြစ်အောင်လုပ်ပေါ့။ဆိုလိုတာကြီးတွေရောကဘာပတ်ဝန်းကျင်ရေနေတော့တော့မြေချောင်းတွေရောစားပြီးတော့ပုံမှန်ထိန်းသိမ်းစနစ်ကထိန်းသိမ်းရေးလုပ်သွားလို့ချင်းပြက်မှပြင်လာတဲ့ဆိုင်ကိုကြက်စိတ်ကအရန်တက်တာလေလူတွေအတွက်လည်းပို့ပြီးတော့အကျိုးရှိတယ်ပေါ့နော်
။ဗမာပြည်မှာထိန်းသိမ်းအင်ဂျင်နီယာပညာနဲ့ပတ်သက်ပြီးတော့လုံးလုံးလားလားမရှိကြတာလားမသိကြတာလားဆရာ
နံပါတ်၁ကဘယ်သူမှပေါ့နော်ဟိုမှာသင်္နေဆိုတာငွေကုန်ကြေးကြရှိတယ်လုံငန်းတစ်ခုဆိုတော့မလို့ရရင်ဘယ်သူမှမလုပ်ရှင်ဘောနော်သင်္နေအကြောင်းပြောလို့ရှိရင်ဥမာအိမ်တစ်ခုကိုမသင်္နေမဲ့လည်းနှစ်ပေါင်းများစွာသုံးလို့ရတယ်သင်္နေရတဲ့အကျိုးကျေးဇူးလည်းရှိတယ်ဒါမျိုးလူတွေကမှောင်စံနားမလဲဘူးအဲ့ဒီအကျိုးကျေးဇူးရဖို့လည်းမကြိုးစားဘူးဘောနော်အဲ့တော့ပြက်တော့ကြမှာပဲအာပြက်ပြက်ပြီးပြင်ရမယ်ဆိုရဲအခြေအနေမျိုးပဲဖြစ်နေတာပေါ့နော်သို့တော့အထူးဖြင့်ဥပမာ infrastructure အခြေခံအဆောက်အဦတွေစက်ကရိယာတွေအရင်ရှုပ်ထွေးပြီးတော့ဒေးတွေကြီးလာတယ်သူတို့ပြက်လို့ရှိရင်လည်းရလာမယ်အချိုးချိုးတွေအရင်မြင်လာတဲ့ခါကျတော့သင်္ကေတကိုမဖြစ်မနေဘူးလောက်ကြတာပေါ့နော်အဲအဲ့ဒါကြောင့်ဒါကိုပညာရတစ်ခုအနေနဲ့လည်းပြပြန့်လာတယ်ဆိုရင်ပညာရကနည်းနည်းတက်တန်းမှုနေတဲ့ပညာရဖြစ်တယ်မစလို့ကြာလေ့လာတာသူ့တောင်မှသူ့အတွက်ဟိုက standard တောင်မှ2014ကျန်းမှာစထွက်တာတော့ဗောန
ော်။ဒီထိန်းသိမ်းပညာနဲ့ပတ်သက်ပြီးတော့ဒီလက်တွေ့အသုံးချနိုင်တာတွေပြောပြပေးပါဆရာ
။ထိန်းသိမ်းနဲ့ပတ်သက်ပြီးတော့ဒီထိန်းသိမ်းဒီ engineer ပညာရဲ့အဓိကရည်ရချက်က asset လို့ခေါ်တဲ့ရုပ်ဝတ္ထုပစ္စည်းဗောနော်။အဲ့ဒီပစ္စည်းတွေကိုဟိုစဉ်းစားထိန်းသိမ်းတဲ့ပညာဗောနော်။ဒီရုပ်ထုပစ္စည်းတွေမှာလူလုံးတဲ့စက်ကရိယာစိတ်ရောလူရောရင်းရမ်းနေရပြီပါတယ်သဘာဝအရာပေးထားတယ်ခုနမြစ်ချောင်းတောတောင်ရင်းမြေလည်းပါတာပေါ့နော်အဲ့တော့လူလုံးတဲ့ပစ္စည်းတွေမှာတော့ခုနခေါ်ရဲပြက်လို့ရှိရင်ရရှိမဲ့ဆိုးကျိုးတွေကအများများလာတယ်ဥမာလေးမြန်ဆိုတော့လမ်းမှာပြန်လို့လုံးဝရပ်သွားလို့မရှိဘူးခေါ်ကစက်ယုံကြီးတွေတချို့စက်ယုံကြီးတွေမှာတစ်နာရီလောက်ရပ်သွားတယ်ဟိုတော့တန်းနဲ့ချီဆုံးကြမ်းလို့ဖြစ်တယ်အဲ့ဒါကြတော့လူရစဉ်းစားကြသိသိလာကြတာပေါ့။အဲကဘာပါဝင်ကျင်မှာကြတော့ကဘာပါမယ်ဆိုတာသိသိလို့ရှိရင်ဥပမာအခုဆိုကျွန်တော်တို့ကတစ်ပင်တွေခုတ်တယ်။ညချောင်းတွေမြစ်တွေလည်းကျွန်တော်ဘာမှသိသိမှုမရှိဘူး။အဲတော့ပြက်လာလဲဆိုရင်ညရှာလာတယ်ပေါ့။အဲအဲ့တော့ ဆိုတာရည်ရည်ချမ်းဖြစ်တဲ့ကံမှာဖြစ်လာတဲ့ဒုက္ခတွေကများလာတယ်အဲ့တော့ဒုက္ခဖြစ်လာမှာပေါ့နော်ဥပမာဟိုတလောကအချင်းချင်းမှာမြည်နေကြတယ်ဒီလိုသာခေတ္တဆောက်လို့ရှိလူတက်ဆုံးရှုံးတာတွေနားနေဆိုရင်လည်းပြည့်လို့ကြမှာဒီဒေါ်လာတန်ပေါင်းများစွာကုန်ကျခံပြီးမှနားနေလို့ပြန်ရတယ်ပေါ့နော်အဲ့အဲ့ဒီမဖြစ်ခင်အဲ့ကုန်ကျတဲ့ကုန်ကျစရဲ့အစ်ပိုင်းလေးတစ်ခုကိုပုံမှန်သုံးနေလို့ရှိရင်တော့ကြီးစိုးစိုးဝါမဖြစ်နိုင်ဘူးပေါ့နော်ဖြစ်လာမဲ့ကျုံလာမဲ့ဝိရုခတွေရဲ့စိုးစိုးကိုကျူတင်ပြီးကာဝယ်နိုင်အောင်ပေါ့နော်အဲ့လိုကာဝယ်နိုင်မှုစနစ်တကျလိုရမယ်နီးလန်းနေလည်းရှိရမယ်ဒါတွေကိုတကယ်တော့မပြည့်ကြသေးဘူးလူတွေကအဲ့ဒီတွေကျွန်တော်တို့ကြိုးစားပြီးတော့နားလည်အောင်ကြိုးပြပြီးတော့လုပ်ဆောင်ရဖို့လိုတာပေါ့နော်ဒီတော့ဥပမာဆိုတလောကကျွန်တော်ရှင်းမှမြေတွေကျူတယ်ကျွန်တော်တို့တော့ကြောရပါတော့။ဘာလို့ဆိုရှင်းမှာမြေပြိုပြီးမှဖြစ်တဲ့တစားစားပြည်ပြီးမှသူ့ကိုဟိုရီကာဗရီလောက်တာလို့ဟိုပေါ့နော်။ပတ်စံလည်းအရန်တုံးညာ။မဖြစ်ခင်ကပြင်ထားရင်တော့ကုန်ချမှုမရှိဘူးပေါ့နော်။သုခလည်းမပြဘူး။နောက်တစ်ခါလူတွေကလည်းပေါ့ဒီမှာပေါ့တစားဖြစ်လို့ရှိရင်ကူးတဲ့လူတွေဒိုနာတွေကအရန်ပေါ်လာတယ်။အဲဒိုနာတွေကိုဟိုမဖြစ်ခင်ပတ်စံပြေးပါဆိုရင်ဘယ်ဒိုနာမှမဖြစ်ဘူး။အဲ့ maintenance မှာဒီစိတ်ရောလို့ကြတော့ဘယ်လိုပြောမလဲ financial risk ကအရင် impact ဖြစ်တော့လူရအဲ့ဒါပုစံသုံးနေတယ် disaster ကြတော့ maintenance ဆိုတာမဖြစ်ဘဲနဲ့ဘယ်သူမှမလုပ်ချင်ဘူးဒီမှာအဲ့ဒါတွေရှင်းပြလို့လည်းနားထောင်လို့ပဲကောင်းတယ်ဖြစ်နေပါတော့အခုတော့ NLD ကအမှတ်တရပါညာနဲ့တော့ကျွန်တော်စပြောလို့ရတယ်ဘောနော်သူတို့တော့ချက်လက်ပေးနေတာလို့ရှိနေပါဘော
ဆရာ NLD ကနေဆရာဘာတွေအကြံဉာဏ်တောင်းလာလဲဆရာ
အဲ့တော့ဘာလို့အဲ့လိုမျိုးလိပညာရဟိုဒါကျူလို့မရလေဒီသူတို့ကဟိုတမိုင်းတန်တဲ့ဒီအမှတ်တွေတော့ညာအရန်တည်ကျင်တာသူတို့နားလည်တဲ့လူတွေကိုဘာပဲဖြစ်ပေါ့တော့သူတို့ input ရအောင်လိုက်ရှာနေကြဥပမာဆိုရင်ကျွန်တော်ချင်းပြီကိုသွားတော့မြေကြီးကျူတယ်အရာဝင်းကံပေးမှာဟိုပါဘောနော်သူတိုက်စားခံရိုးရှင်းဖြစ်တယ်နန်းပေးတွေဘာမှမြေကြီးကျူတယ်အဲ့ဒါကိုသူတို့ကြောက်နိုင်ကြီးစောက်ပြီးတော့ကြတော့ဟိုပညာပေါ့နော်ကြောက်စီနိုင်ရန်ကြီးပေါ့နော်ဒီပြိုရက်ကားကြီးလည်းပြူကြတာပေါ့နော်အဲ့တော့နိုင်ငံတကာမှာအခုအဲ့လိုမျိုးသိမလို့တော့ဘူးမြက်တစ်မျိုးရှိတယ်မြက်တစ်မျိုးကိုဆိုင်ပြီးတော့မြေကြီးကိုခိန်းတာပေါ့နော်ဖက်တီဗာလို့ခေါ်တဲ့မြက်ပေါ့အိန္ဒိယလားတကွာလို့အဲ့မြက်ကိုပဲဆိုင်သူကအဲ့မြက်ကိုသူကတန်းလိုက်ချက်တိုင်းသူကအုံနံကြီးတစ်ခုလိုဖြစ်သွားတာပေါ့အဲ့တော့ structure ကြီးတွေလုံးပဲစားမြက်ကိုဆိုင်ပြီးတော့ပတ်ဝန်းကျင်ခိန်းသိမ်းရေးလုပ်တဲ့နေရာအရန်ကိုကျေပြန်တယ်ပေါ့နော်
Australia နိုင်ငံ Monash တက္ကသိုလ်ကထိန်းသိမ်း engineer ဘွဲ့လွန်ပညာရှိဘူးပြီးမြန်မာနိုင်ငံ Total ရေနံကုမ္ပဏီမှာထိန်းသိမ်းတာဝန်ယူခဲ့သူ engineer ဦးသိန်းပေါ်ပါနောက်တစ်ပတ်မှာတော့ချင်းတောင်မြေပြုံမှုနဲ့ပတ်သက်ပြီးပြုပြင်ထိန်းသိမ်းနိုင်တာတွေကိုတင်ပြပေးဖို့ရှိတယ်ဆိုတာကိုပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှိနှားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော်
တော်ခင်မျိုးသက်စီစဉ်တိဆက်ပြနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုညပဲအစီအစဉ်ဆုံးမတက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကကြေညာပေးပါအောင်မရှင
်။စီးရီးယားနိုင်ငံလက်ပုံမျိုးကနေလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေတာတွေကိုရဆိုင်းလိုက်တာကြောင့်လူတွေထောင်ထဲချီပြီးတော့ပိတ်မိနေပါတယ်။လက်ပုံမျိုးတွေကလူတွေကိုဘေးလွတ်ရာကိုတည်ဆောင်ပေးနေတဲ့ရင်နန်းသားမှာတောက်ကြနေကပောက်ကွဲမှုဖြစ်တဲ့အတန်းနေကြခဲ့ရပါတယ်။တဘုံနေဘက်ကအစိုးရနဲ့အပြစ်ရသဘောတူညီမှုကိုချိုးဖောက်ခဲ့တယ်လို့စီးရီးယားဆိုရပိုင်းသတင်းတွေကဆိုပါတယ်။ရုရှားကကွယ်ဝင်ကြီးဌာနကတော့ရွှေပြောင်းကယ်ဆယ်တာတွေပြီးသွားပြီဖြစ်ကြောင်းတဘုံနေထိန်းချုပ်ထားတဲ့နေရာတွေကနေအမျိုးသမီးတွေနဲ့ကလေးတွေအလုံးကိုရွှေပြောင်းထားပြီးဖြစ်တယ်လို့လည်းပြောပါတယ်။လက်ပုံမျိုးထဲမှာတော့ကောင်းပါတဲ့အစွန်းရောက်တွေနဲ့စစ်သေးကြတွေပဲကြံခဲ့တယ်လို့ရုရှားကကွယ်ဝင်ကြီးဌာနကပြောပါတယ်ခင်ဗျာ။အမေရိကန်ရွေးကောက်ပွဲကိုဝင်ရောက်ဆွတ်ဖတ်တဲ့ရုရှားအစိုးရပဲဖြစ်ဖြစ်တခြားပဲအစိုးရပဲဖြစ်ဖြစ်အမေရိကန်ပြည်ထောင်စုအနေနဲ့ရည်ယူသွားမှာဖြစ်တယ်ဆိုပြီးတော့သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်ဖိဘနိုင်ငံတစ်ခုကကျွန်တော်တို့ရဲ့ရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုထိခိုက်ပြပြအောင်လုပ်လာပြီဆိုရင်ကျွန်တော်တို့အနေနဲ့ရည်ယူသွားဖို့လိုတဲ့ဆိုတာတန်ကြာဖြစ်စရာမလိုပဲရည်ယူသွားမှာဖြစ်တယ်လို့လည်းသမ္မတအိုဘားမားကNBR သတင်းဌာနကိုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြဿနာတွေဘောမြမအစိုးရရဲ့ချင်းကပ်ကိုင်းတွေဆောင်ရွက်ပုံတွေဟာစိုးရိမ်စရာကောင်းတဲ့တံပြန်အကျိုးဆက်တွေဖြစ်လာနိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးဇာယီရိုက်အယ်ဟူစိန်ကဒီနေ့တတိပေးလိုက်ပါတယ်။တစ်ဆက်တည်းမှာပဲလက်နက်ကိုင်ကျန်းဖတ်ဖွဲ့တွေကနေကြာဆောင်ရဲတပ်ဖွဲ့ရဲကင်းစကန်ကိုအောက်တိုဘာ9ရက်နေ့ကတိုက်ခိုက်တာပါဝင်လို့မှ12ရက်နေ့ကမြမစစ်တပ်အရာရှိတူတပ်ခံလိုက်ရတဲ့ပတ်သက်ပြီးတော့လဲသူ့အနေနဲ့ပြည့်ပြည့်စုံစုံပြစ်တင်ရှုတ်ချတယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ
2016ခုနှစ်ဒီဇင်ဘာလ16ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6:00ကနေ9:00ထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။သောတာရှင်နဲ့အားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.